Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VN တွေကနေကြင်ဝေးကြပါစေ။2023ခုနှစ် March 3ရက်တောက်ကြည VA မြန်မာဘာသာအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။မြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေထုတ်လွှင့်ပေးသွားမှာပါ။ VA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့ Dive ရိုက်နားဆင်လို့ရပါတယ်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖျက်လိပြက်စနစ်ကနေလူခွင့်ချိုးပေါက်မှုတွေအချင်းချင်းဖြစ်နေအောင်တွန်းအားပေးနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်တာ။ဒီ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးဖြိုးမင်းသိန်းနဲ့ဘိုးကော်မတီဝင်3ဦးကိုပါတီဝင်အဖြစ်ကထုတ်ပယ်လိုက်တာ။ G20 ထိပ်သီးအစည်းအဝေးအတွင်းယူကရိန်းပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ဘာသဘောတူညီချက်မှမရဘဲပြီးဆုံးသွားတာ။ဒါလို့နောက်ဆုံးရသတင်းတွေကိုမက်ခင်ပြူတင်အတူပြောပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်။စကိုင်းတိုင်းဝက်လက်မြို့နယ်ဘက်မှာတော့3ရက်အတွင်းမှာရွာ9ရွာမိရှုခံခဲ့ရပြီးတော့တပ်ဖြတ်ခံရသူတွေလည်းရှိတဲ့အကြောင်းဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်
။ဒီဝက်လက်မြို့နယ်ဒီအနောက်ဆက်ဝက်လက်တဲရောကြီးရွာမှာတဲရောအင်ဂျင်ကျွန်တော်64နေလို့ရှုပ်ခံရတယ်။ကျွန်တော်တို့ရိုးရိုးစုကျွန်တော်တို့5ဦးကြည့်ရတယ်ကြာအဲ့ဒါကျွန်တော်
ဝက်လက်ဒေသဘက်ကအချင်းဒီအပြည့်စုံကိုမကြခင်မှာသိရပါမယ်။နောက်ရှမ်းပြည်နယ်ကုန်ဟိန်ဘက်မှာ RCSS နဲ့ SSPP ရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်နေပါတယ်။စစ်ကောင်စီရဲ့ဥပဒေသိကြောင်းနိုင်ငံရေးပါတီတွေမှတ်ပုံတင်ဖို့အခက်တွေ့နေတာ။နောက်မလေးရှားရောက်စကိုင်းဒေသခံတွေဘလို့အခက်အခဲကြုံနေရတယ်ဆိုတာတွေကိုလည်းနောက်ပိုင်းမှာတင်ပြပေးသွားပါမယ်။အခုတော့ထိတိုင်းရောက်သတင်းတွေကိုကိုအောင်နဲ့အတူပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖျက်လိပြက်စနစ်နဲ့လှုပ်ရှားမှုတွေကလူခွေချိုးဖောက်မှုတွေအချင်းချင်းဖြစ်နေအောင်တွန်းအားပေးနေတယ်လို့ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။မစင်မချင်းလေချောင်းကနေတိုက်ခိုက်တာလက်နဲ့ကြီးနဲ့ပြစ်ခတ်တာအရက်သားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်အောင်ရွာတွေကိုလုံးဝဖျက်ဆီးတာလူသားချင်းစာနာတဲ့အထောက်ပံ့တွေမပေးနိုင်အောင်တားဆီးတာစစ်တပ်ကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေအစားအသောက်ငွေကြေးအထောက်ပံ့နဲ့တည်င်းနဲ့တပ်ဖွဲ့ဝင်တစ်တွေမစုဆောင်နိုင်အောင်ပိတ်ဆို့မှုစတဲ့ဖြက်လေးပြက်စနစ်ကိုကျင့်သုံးနေတာကိုမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစိုးရခန်းစားမှာဒီလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Volter Check ကထောက်ပြထားပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်6ယောက်ထက်မနည်းသေဆုံးပြီးတော့9ဦးဒဏ်ရာရခဲ့တဲ့လက်ရက်ကုန်းချေးရွာအပေါ်ဆေးရဟရင်4စီးဒီတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုလည်းဥပမာပေးဖော်ပြထားပါရယ်စစ်အာဏာသိမ်းပြီးတော့နည်းနည်းကြာတဲ့အထိစစ်တပ်ကဇက်တိုက်အကြမ်းဖက်မှုတွေဥပဒေမဲ့ဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေလက်ဆဖျောက်မှုတွေစစ်အာဏာသိမ်းမှုစန့်ကျင်သူတွေကိုထောင်ဒဏ်ချမှုလို့လူခွေချိုးဖောက်မှုတွေအကြမ်းကြိမ်လုပ်နေတယ်လို့မဟာမင်းကြီးကအစိုးရခန်းစာမှာထောက်ပြပါရယ်စစ်ကောင်စီဘက်ကအရသာပြည်သူတွေကိုရည်ရွယ်ချက်ရှိရှိလူမဆန်စွာအကြမ်းဖက်တပ်ဖြတ်မှုအစုလိုက်အပြုံလိုက်တပ်ဖြတ်မှုစစ်ရာဇဝင်မှုဒီလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်နိုင်ငံတကာရာဇဝတ်မှုတွေကိုချိုးဖောက်နေတဲ့အတွက်နိုင်ငံတကာတရားစီရင်ရေးဆိုင်ရာရန်ရာတွေစီပေးပို့ပြီးတော့ကျူးလွန်သူအစင်းစင်ကိုတရားမျှတမှုဖော်ဆောင်နိုင်ရေးချိုးပန်းဆောင်ရွက်နေတယ်လို့လည်းမတ်လ3ရက်နေ့ရက်စွဲနဲ့အမျိုးသားညီညွတ်ရေးအစိုးရလူခွေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာတရားလက်လွတ်ဖမ်းဆီးခံထားရသူတွေကိုလွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့နောက်ပြည်ပခအားလုံးကိုဆွေးနွေးအဖြေရှာသွားဖို့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပတဲ့ American, Japan, Australia နဲ့အိန္ဒိယပါတဲ့လုံခြုံရေးဆိုင်ရာ၄ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲ CAT အစီအစဉ်Quad ACOA ကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆုတ်ယုတ်ကျဆင်းနေတဲ့အပေါ်မှာဆုတ်ယုတ်နေတဲ့အကြောင်းနိုင်ငံတကာအတိုင်းဝန်ကလက်တွဲဖြစ်ရှင်ဖို့ Quad အဖွဲ့ဝင်နိုင်ငံတွေကတိုက်တွန်းလိုက်တာပါ။ဒီကြေညာချက်နဲ့အတူမြန်မာနိုင်ငံအတွင်းကူညီလိုအပ်နေသူတွေစီကိုလူသားချင်းစာနာမှုအကူအညီတွေပေးရမှာအဟန့်တားမရှိပေးနိုင်ဖို့လည်းအာဆီယံကချမှတ်တဲ့ပုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ရေးအတွက်ထောက်ခံသွားမယ်အကြောင်းလဲ Quad အဖွဲ့ဝင်နိုင်ငံတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတော့တွင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေမှာပံ့ပိုးကူညီတယ်လို့တရုတ်စစ်တပ်ကိုထောက်ပံ့ပေးနေတယ်လို့ဆိုပြီးတရုတ်နဲ့ရုရှားစီးပွားရေးလုပ်ငန်း38ခုကိုနာမည်ပြည့်စင်သွင်းလိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကမနေ့ကပြောဆိုပါရယ်အမေရိကန်နိုင်ငံသားရေးမူဝါဒဒါမှမဟုတ်အမျိုးသားလုံခြုံရေးကိုချင်းချောင်နေတဲ့လုပ်ငန်းတွေကိုဖောက်ထုတ်သတ်မှတ်တာဖြစ်ပြီးဒီလုပ်ငန်းတွေရဲ့ငွေကြေးလွှဲပြမှုတွေကိုအသေးစိတ်စစ်စစ်သွားမယ်အကြောင်းလဲလက်ထောက်နိုင်ငံသားရေးဝန်ကြီးတရားခန္ဓလာကကြေညာချက်ထုတ်ပြန်ပါရယ်ရှင်
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်ဖွဲ့ဝင်ဦးဖြိုးမင်းသိန်းနဲ့ဘိုးကော်မတီဝင်3ဦးကိုပါတီဝင်အဖြစ်ကနေအပြီးပိုင်ထုတ်ပယ်လိုက်တယ်လို့ NLD ဘိုးအလုံးကော်မတီကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ် ဦးဖြိုးမင်းသိန်းအပြင်ဘိုးကော်မတီဝင်တွေဖြစ်တဲ့ဒေါ်စနာမင်းဦးတိုးလွင်ဦးဝင်းမြင့်အောင်တို့ကိုထုတ်ပယ်လိုက်ကြောင်းနဲ့သူတို့ရဲ့ပြောဆိုဆောင်ရွက်မှုတွေဟာမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့ဘလုံးမသက်ဆိုင်ခြင်းမရှိကြောင်းကြေညာချက်ထဲမှာရေးသားထားပါတယ်။ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်အပေါ်မမှန်မကန်သက်သေထွက်ဆိုသူများနဲ့ပြည်သူ့ဆန္ဒကိုကြောခိုင်းပြီးတော့ပါတီမူဝါဒတွေကိုစန့်ကျင်လှုပ်ဆောင်နေသူတွေကိုအရေးယူပေးဖို့တင်ပြလာချက်အရာအရေးယူဆောင်ရွက်တာဖြစ်တယ်လို့လည်းပြောထားပါတယ်။ပါတီရဲ့ယက်တီချက်ကိုစန့်ကျင်ခဲ့တဲ့အပြင်ပါတီနာမည်ကိုအလွဲသုံးစားလုပ်ပြီးတော့စစ်အာဏာရှင်အလိုကျကိုကြိုးရှာလှုပ်ဆောင်နေတယ်ဆိုတာခိုင်လုံတဲ့အထောက်အထားတွေအရမလ၂ရက်ဘိုးအလုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်အရအခုလိုထုတ်ပယ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲခဲ့တဲ့အမှုတွေကအဂတိလိုက်စားတယ်ဆိုတဲ့အမှုတစ်ခုမှာ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကတရားလိုဘက်ကတက်တည်ထွက်ဆိုခဲ့ပါတယ်။
ကမောရီးယားတက္ကံကောင်းဆောင်ကန်ဆိုကာကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုနဲ့အပြစ်ရှိတဲ့အကြောင်းကမောရီးယားတရားရုံးတစ်ခုကဒီကနေ့ဆုံးဖြတ်လိုက်ပြီး1028နှစ်ချမှတ်လိုက်ပါတယ်။ဆိုကာဟာကမောရီးယားဝန်ကြီးချုပ်ဟွန်ဆန်ကိုဖြုတ်ချဖို့နိုင်ငံသားအစိုးရတရက်နဲ့ပူးပေါင်းကြံစီခဲ့တယ်လို့ဖွန်းပင်တရားရုံးကပြောပေမဲ့ဆိုကာကတော့ဒီဆွဆွဲချက်မှန်မှန်ကန်တဲ့အကြောင်းထပ်တလဲလဲညင်းဆိုထားပါတယ်။သူ့အနေနဲ့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်ဖို့တော့အချိန်တလရပါတယ်။အသက်69နှစ်အရွယ်ဆွန်ကာဟာနေအကျဲကျုံးနဲ့ထိမ့်သိမ်းခံထားရပြီးမိသားစုဝင်တွေကလွဲလို့တခြားသူတွေနဲ့တွေ့ဆုံဝင်မရပါဘူး။သူဟာကမ္ဘောဒီးယားမျိုးသားကယ်ဆယ်ရေးပါတီကိုတည်ထောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။2018ခုနှစ်မှာဖမ်းဆီးခံခဲ့ရပြီးတော့နှစ်လအကြာမှသူတည်ထောင်ခဲ့တဲ့ပါတီကိုတရားရုံးချုပ်ကဖျက်သိမ်းခဲ့ပါတယ်။ကမ္ဘောဒီးယားဆိုင်ရာအမေရိကန်သံအမတ်ကြီးပက်ထရစ်မာဖီကတော့ဆွန်ကာကိုအခုလိုထောင်ဒဏ်ချမှတ်တာဟာမှားယွင်းတဲ့တရားစီရင်မှုဖြစ်တယ်လို့ဝေဖန်ပါတယ်။အစိုးရထိန်းချုပ်တဲ့တရားစီရင်စနစ်အောက်ကစိုးရွားတဲ့အခြေအနေဥပမာတစ်ခုပါပဲလို့ကမ္ဘောဒီးယားလူခွင့်ရေးစင်တာရဲ့အမှုဆောင်ညွှန်ကြားရေးမှူးချက်ဆိုဖိကလည်းပြောပါရရှင
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 ထိ 19kHz 15653ည 25kHz 11803ည 32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေနောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာနေပါတယ်အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး G20 နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးအတွင်းဒီ Ukraine ပေါ် Russia ကြီးကျော်စစ်နဲ့ပတ်သက်လို့ဘလို့သဘောတူညီချက်မှမရပဲပြီးဆုံးသွားပါတယ်ရုရှားပေါ်အပြစ်တင်တဲ့အသုံးအနှုန်း G20 ကြေညာချက်မှာထည့်သွင်းမှာကိုရုရှားနဲ့တရုတ်တို့ကလက်မခံခဲ့ကြပါဘူး။ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားနိုင်ငံအပေါ်အရေးယူဆောင်ရွက်တာမျိုးမလုပ်ဘဲဒီအတိုင်းခွင့်ပြုထားမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ G20 ဘေးဘက်မှာကျင်းပတဲ့ Quad အဖွဲ့ဝင်တွေရဲ့အစည်းအဝေးမှာပြောကြားခဲ့ပါတယ်
။ If we allow with impunity Russia to do what it's doing in Ukraine.
Ukraine ကိုဝင်ရောက်တိုက်ခိုက်တဲ့ Russia ကိုအပြစ်ကင်းလို့ခွင့်ပေးထားမယ်ဆိုရင်ဒါဟာကမ္ဘာနေရာအနှံ့မှာရှိတဲ့ကျူးကျော်ရန်လိုသူတွေအပေါ်အလားတူအပြစ်ကလုံငင်းခွင့်ပေးလိုက်မယ်ဆိုတဲ့သတင်းစကားမျိုးပါလိုက်တယ်လို့ဖြစ်လိမ့်မယ်ဆိုပြီးတော့ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကပြောခဲ့တာပါ Quad အဖွဲ့ဝင်တွေဖြစ်တဲ့ American, India, Australia, Japan နိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးမှာ Ukraine ပြည်ပခနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ
နိုင်ငံတကာလက်နက်အယောင်ပြပွဲမှာရုရှားကာကွယ်ရေးဆိုင်ရာကုမ္ပဏီတွေကသူတို့ထုတ်ကုန်တွေကိုပြတာအယောင်မြင့်တင်နေကြတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဒီကနေ့တောက်ကြနေ့နေ့စဉ်သတင်းအစီအခံချက်မှာပြောပါရယ်တချက်ကကားတွေကိုတိုက်ခိုက်တာကနေကာကွယ်နိုင်အောင်ဒီဇိုင်းလုပ်ထားတဲ့ APS စနစ်ကိုအယောင်မြင့်တင်နေကြတာပါတန်ချက်ကကားပစ်ကြီးကိုလမ်းလွှဲတာပဲဖြစ်ဖြစ်ကြီးကတန်ချက်ကကားကိုမမြင်မသိနိုင်အောင်လုပ်ပေးတာပဲဖြစ်ဖြစ် APS စနစ်ကကာကွယ်ပေးပါရယ်တန်ချက်ကကားရီပေါ်မှာအန္တရာယ်ပေးဆုံးချိန်ချမှုတွေကိုပြက်ပြက်သွားစေတယ်လို့မကြသေးခင်ကပြပွဲမှာဖြန့်နေတဲ့ APS စနစ်အယောင်မြင့်တရေကျွန်းကြီးတွေမှာပြောထားပါတယ်။ဒါပေမဲ့ယူကရိန်းကိုတိုက်ခိုက်နေတဲ့ရုရှားတန်ချက်ကကားရီမှာတော့အဲ့ဒီစနစ်တက်ထားတာရှိမရှိအထောက်ထားမတွေ့ရပါဘူး။ယူကရိန်းမှာတန်ချက်ကရုရှားတန်ချက်ကက9000ဆုံးရှုံးခဲ့ပြီဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ရှင်။
ထိုင်းနိုင်ငံမှာကျင်းပလေရှိတဲ့ American စစ်တပ်နဲ့ပူးရဲစီရေးလေ့ကျင့်တဲ့ Cobra Go ရွှေမွေဟောက်စီရေးလေ့ကျင့်မှုမှာဒီနေ့ထိုင်းတောင်ကိုရီးယားနဲ့ American တပ်ဖွဲ့တွေချွန်ပူရီပြည်နယ် Head Yong ကမ်းခြေကန့်တက်တိုက်ပွဲမှာပါဝင်လေ့ကျင့်ပါတယ် ဒီစီရေးလက်ချက်မှုမှာစင်ကာပူ၊ဂျပန်၊အင်ဒိုနီးရှား၊မလေးရှားစတဲ့ဒေတာရင်းနိုင်ငံတွေအပြင်နိုင်ငံပေါင်း30လောက်ပူးပေါင်းပါဝင်ကြပါတယ်။တောက်ကြနေကကတ်တက်တိုက်ပွဲပူးရဲလက်ချက်မှုမှာတော့ခန့်နှိမ့်နှိမ့်ပြန်တန်းတဲ့ဂျက်တိုက်လေယာဉ်တွေ၊မရင်းတပ်ဖွဲ့ဝင်တွေ၊ကုန်ပိုင်းရေပိုင်းနှစ်ခုလုံးအသုံးပြုလို့ရတဲ့စစ်ရေးယာဉ်တွေကိုအသုံးပြုပြီးတော့အမေရိကန်၊ထိုင်းနဲ့တောင်ကိုရီးယားသုံးနိုင်ငံပဲတီးကြလေ့ကျင့်ခဲ့တာပါ။နိုင်ငံပေါင်း30ကတပ်ဖွဲ့ဝင်အင်အား 9,000 ကျော်နဲ့မလ10ရက်နေ့အထိကျင်းပမဲ့ Cobra Go စစ်ရေးလက်ချက်မှုမှာမြန်မာနိုင်ငံကိုတော့ဖိတ်ကြားခြင်းမရှိပါဘူး။ပြီးခဲ့တဲ့နှစ်နှစ်ကိုဗစ်ရောဂါကူးစက်မှုတွေကြားအင်အားပမာဏလျှော့ချလေ့ကျင့်ခဲ့ပြီးတဲ့နောက်ဒီနှစ်နိုင်ငံစုံလက်နက်အင်အားအပြည့်အစုံနဲ့အခုလိုပူးရဲစစ်ရေးလက်ကျင့်ခဲ့ကြတာပါ။
အမေရိကန်ပြည်တော်စုတောင်ကိုရိုလိုင်းနားပြည်နယ်ကရှိနေ Alex Murdoch ဟာအပြစ်ရှိတယ်လို့ဂျူရီလူကြီးအဖွဲ့ကဆုံးဖြတ်ပါတယ်။ Alex Murdoch ဟာထင်ရှားတဲ့ရှိနေတယောက်ဖြစ်ပြီးသူ့ရဲ့ဇနီးနဲ့သားကိုတတ်ခဲ့မှုနဲ့ဆွဲချက်တင်ခံထားရတာပါ။သတင်း6ပတ်ကြာတရားရုံးကစစ်ဆေးပြီးတဲ့နောက်ခုံတမာရီအဖွဲ့ကစဉ်းစားခဲ့တာ3နာရီမပြည့်ခဲ့ပဲလူသတ်မှုနှမှုစလုံးမှာအပြစ်ရှိတယ်ဆိုပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်တရားရေးစနစ်မှာတော့အပြစ်ရှိမရှိကိုတာမန်နိုင်ငံသားတွေကရွေးချယ်ဖွဲ့စည်းထားတဲ့ခုံတမာရီအဖွဲ့ကဆုံးဖြတ်တာဖြစ်ပြီးတရားသူကြီးကပြစ်ဒဏ်ကိုဆုံးဖြတ်တာဖြစ်ပါရဲ့ရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူတင်ပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားမှာပါရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်တဲ့တဲ့င်းနောက်နိုင်ငံရေးပါတီတွေမှတ်ပုံတင်ဖို့ခက်ခဲနေတာနဲ့မလေးရှားရောက်စကိုင်းဒေသခံတွေဘလို့ခက်ခဲတွေကြုံနေရတယ်လဲဆိုတာကိုမကြခင်မှာတင်ပြပေးပါမယ်။အခုကတော့အရင်ဆုံးစကိုင်းတိုင်းဝက်လက်မှာ၃ရက်အတွင်းရွာ၉ရွာမိရှုခံရတဲ့အခြေအနေကိုကြည့်ရအောင်ပါ။စကိုင်းတိုင်းဝက်လက်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေစစ်ကြောင်း၃ကြောင်းခွဲပြီးကျေးရွာတွေကိုဝင်ရောက်နေပြီးရှင်းနေတာမှာရွာပေါင်း၉ရွာထက်မနည်းကနေအိမ်တွေမိရှုခံခဲ့ရပါတယ်။နေအိမ်အများပြားမိလောင်ကျွမ်းခဲ့တဲ့အပြင်ဒေသခံ15ဦးထက်မနည်းအသက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဝက်လက်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုမဆုမြတ်မုံပြောပြပါမယ်ရှင
်။ဝက်လက်မြို့နယ်အနောက်ချမ်းနဲ့မြောက်ဖက်ချမ်းကို February 28ရက်နေ့ကစစ်ကောင်စီတပ်တွေအင်အားအများအပြားနဲ့စစ်ကြောင်း3ကြောင်းထက်မနည်းခွဲပြီးတော့ဝင်ရောက်နယ်မြေရှင်းလင်းနေတာဒီနေ့မတ်လ3ရက်နေ့အထိဖြစ်ပါတယ်။စစ်တပ်နယ်မြေရှင်းလင်းမှုအတွင်းရွာတွေမိရှုခံရတယ်လို့တပ်ဖြတ်ဖမ်းဆီးခံရမှုတွေရှိတယ်လို့စစ်တပ်ဝင်ရောက်သွားတဲ့ခြေရွာတွေကိုရှင်းလင်းရေးလုပ်ပေးနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်မလာတရနေတော့ကမုတ်ဆိုးချုံရွာဘူဒါအနီးကနေအိမ်တွေနဲ့ဗိုလ်ရဲကုန်းခြေရွာကနေအိမ်တွေကိုမိရှုခဲ့တာမှတက်ကြီးရွယ်အိုအဖိုးတူနဲ့အဖွားတူတို့တပ်ဖြတ်ခံခဲ့ရတယ်လို့ဝက်လက်နယ်ဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တယောက်က VOA ကိုအခုလိုပြောပြပါရယ
်ကျွန်တော်တို့ဝက်လက်မြို့နယ်ကပုံစံကြီးရွာကကျွန်တော်တို့ဘူးသာမှာရှိတဲ့ကျွန်တော်တို့အင်ဂျင်58လုံးကျွန်တော်တို့အပြစ်မဲ့ဒီတရားကိုသူတို့ခေါင်းကိုတည်ပြတ်တက်သွားတယ်တစ်ဆက်တည်းပဲကျွန်တော်တို့ဒီအဲမုတ်ထုံကြီးရွာရဲ့အနောက်ဘက်ကဘူရဲကုန်းကြီးရွာမှာကျွန်တော်တို့ဒီဟိုအင်ဂျီရတော့ကျွန်တော်တို့သုံးလုံးလုံးတည်ရတယ်ဒါပေမဲ့အထက်ထက်များရှင်များမှာပေါ့နော်အဲမိရှုရခါမှာကျွန်တော်တို့မပြင်းနဲ့မလောင်းနဲ့အဖောက်တော်ပြီးတော့ကျွန်တော်တို့တက်ခံရတယ်ဗျမိရဲ့ပါသွားတယ်ဗျဟိုကျွန်တော်အောင်ချမ်းသာကြီးရတော့ကျွန်တော်တို့အင်ဂျီတရားကျွန်တော်တည်ရတယ်ဗျကျွန်တော်တို့အင်ဂျီအတိကျတော့မတည်ရသေးဘူး
အောင်ချမ်းသာခြေရွာကိုနှစ်ချိန်မီးရှို့ခဲ့ပြီးထွက်လာတဲ့စစ်ကြောင်းဟာမလ၂ရက်နေ့မှာတခုတ်ပင်ခြေရွာနဲ့တဲရောခြေရွာတွေကိုပါတစ်ဆက်တည်းမီးရှို့ခဲ့ပါတယ်စစ်တပ်ပြန်ထွက်သွားချိန်ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်ထားတဲ့ရုပ်အလောင်းတွေတွေ့ရတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကပြောပြပါတယ်ကြီးကန်ခြေရွာကိုတော့မလ၂ရက်နေ့မနေ့ကနဲ့ဒီနေ့မလ၃ရက်၂ရက်အတွင်းမှာ၅ချိန်ထက်မနည်းမီးရှို့ခဲ့ပြီးတော့ဒေသခံ၂ဦးတပ်ဖြတ်ခံရတာတွေ့တယ်လို့ပြောပါတယ်
ကျွန်တော်ကြည်နေဆက်ရှုတဲ့တောင်ကတခေါတော့ကြည့်ရမှာလေအင်ဂျင်ထက်ရှုတယ်ထက်ရှုခါမှာကျွန်တော်တို့အင်းအဲရာဂန်ဒီတာဂန်တယောက်ကပြရတော့ကျွန်တော်တို့ရှုရတဲ့မှာကကျွန်တော်ရုပ်အလောင်းပေါ့နော်ဒီရုပ်အလောင်းခုနှစ်လောင်းရဲ့အယူအဆကိုကျွန်တော်တွေ့ရလို့သိရတယ်ဗျဒီကျွန်တော်တော့ဒီဝက်လက်မြို့နယ်ဒီအနောက်ဆက်ဝက်လက်တော့တဲတော့ကြည့်ရမှာတဲတော့အင်ဂျင်ကျွန်တော်64လို့ရှုခံရတယ်ကျွန်တော်တို့ရိုးရိုးစုကျွန်တော်တို့5ဦးတွေ့ရတယ်ဗျအဲ့ဒါကျွန်တော်တို့နေနဲ့ပြီးပြီးလို့သိရပြီးပြီးထားရတယ်ဗျကျွန်တော်ကြီးကန်ကြေးရကိုကျွန်တော်တို့ဒီ30နှစ်ကရှုတယ်ဗျရှုတော့ကျတော့ကျွန်တော်တို့ကြီးကရွာကတော့အင်ဂျီကျွန်တော်တို့တောင်ရမှာတရားကျော်တောင်အမြောက်ဆိုကျွန်တော်တို့300နဲ့400ကျော်မှာရှိတယ်ကျွန်တော်တို့ပြည့်ရပြီကျွန်တော်တို့အတိအကျတော့မပြည့်ရသေးဘူးကြီးကကြီးရကတော့ကျွန်တော်တို့5ချိန်လောက်ချုပ်ခံရတယ်မကြီးကြီးကရွာမှာကျွန်တော်တို့အဲ့ရွာနေရာတနေရာမှာတော့ကျွန်တော်တို့ဒီ EDU တချို့လည်းဖမ်းခံရကြကျွန်တော်တို့တော့ရုံလောင်းဒီကြီးကကြီးရကိုကျွန်တော်တို့ရှင်းလင်းလို့တော့ကျွန်တော်တို့ရုံလောင်းကျွန်တော်တို့နှစ်လောင်းလောက်ပြည့်ရပြီသူကပြတ်တက်သွားတာဒီသာသာသာပြတ်တက်သွားရပြန်တော့ပြတ်တက်သွားရရုံတော်တချို့လည်းနှလုံးနဲ့ကျွန်တော်တို့တွေ့ရတယ်ဗ
ျဝက်လက်မြို့နယ်အတွင်းကခြေရွာတွေကိုစစ်ကြောင်းတွေခွဲပြီးဝင်ရောက်နေမြေရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းမှာခြေရွာ၉ရွာထက်မနည်းမိရှုခဲ့ပြီး ဒေသခံ16ယောက်လောက်ကိုလည်းတပ်ဖြတ်ခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်
။အဲချုပ်ခန့်ရွာလေးကကျွန်တော်တို့ဟိုပါနော်အဲဘူတဲကုံမိုးဆိုးကြုံဘူးတာအဲကျွန်တော်တို့အောင်ချမ်းသာကြီးရွာကျွန်တော်တခုတော်ကြီးရွာတဲတော်ကြီးရွာအဲကျွန်တော်တို့တဲတော်ကြီးကြီးခံကြီးရွာအဲကြီးခံကြီးရွာအဲ့ဒါကကျွန်တော်ဒီချုပ်ခန့်ရွာပေါ့နော်ကျွန်တော်တို့ဒီနေ့မနေ့ပါပဲထိုင်းလိုင်းကြီးရွာကျွန်တော်ဘုံဘွက်ကြီးရွာတို့ကိုဒီနေ့တစ်ဆက်တည်းပဲချုပ်သွားတယ်ဗျအခုဒီလိုရှိလို့မြင်နေရုံတော့ပါကြ။ဝက်လက်နဲ့မှဆိုကျွန်တော်တို့ဝက်လက်နဲ့မှရှိရွာရှိဖို့နဲ့ရှိဖို့နဲ့ကဘုံဘွဲကြ။ဘုံဘွဲတရားနဲ့ကူးတာဗျ
။လက်ရှိဝက်လက်မြို့နယ်တွေကစစ်စင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအသေးစိတ်ပြောကြားခြင်းမရှိသေးပါဘူး။စစ်ကောင်စီရဲ့ညံ့ညစ်ရှင်းလင်းရေးစစ်ကြောင်းတွေကြောင့်ဒေသခံတော်တော်များများစစ်ပေးရှောင်နေကြရပါတယ်။တချို့ရွာတွေဆိုရင်အရင်တည်းကစစ်ပေးရှောင်နေကြရတာဖြစ်ပြီးခုချိန်ထိလည်းရွာတွေပြန်မဝင်နိုင်ကြသေးပါဘူး။လက်ရှိမှာတော့စစ်ပေးရှောင်တွေရဲ့စားတော့ရဲ့အတွက်ရိတ်ခါလိုအပ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပြကြပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းထဲမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပေးဆောင်အရေးအတွက်တစ်နှစ်ထက်တစ်နှစ်ပိုပြီးတော့များလာနေပါတယ်။ပြည်သူ့ကာကွယ်ရေး PDF တပ်တွေဟာအဲ့ဒီကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့မြန်မာစစ်တပ်ဘက်ကဆွဆွဲပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တဲ့ကျေးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကျေးရွာတချို့လည်းရှိပါတယ်။အဲ့ဒီလိုကျေးရွာတွေကိုတော့စစ်တပ်ဘက်ကပြည်သူစစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးတာတွေလည်းလုပ်နေပါရဲ့ရှင
်။စကိုင်းတိုင်းဝက်လက်မြို့နယ်ဘက်မှာ၃ရက်အတွင်းရွာပေါင်း၉ရွာမိရှုခံခဲ့ရတဲ့အခြေအနေမဆွမျက်မွန်ပြောပြသွားတာပါ။ရှမ်းလက်နက်ကိုင်တပ်ဖွဲ့၂ဖွဲ့တိုက်ပွဲဖြစ်တဲ့တွင်ဆက်ပါအောင်မယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တပ်တွေအကြမ်းမနေ့ကြတာရင်းနေတုန်းကကိုဟိန်းမြို့နယ်အတွင်းတိုက်ပွဲဖြစ်ခဲ့ပါတယ်။ရှမ်းလက်နက်ကိုင်တောင်ပိုင်းနဲ့မြောက်ပိုင်းနှစ်ဖွဲ့အကြား9လကျော်ကြာတိုက်ပွဲတွေညှိတက်ခရာကနေပြန်လည်ဖြစ်ပွားတဲ့တိုက်ပွဲဖြစ်တယ်လို့လက်ရှိတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံတွေတင်းရှောင်ရတာလည်းရှိနေပါတယ်။ရှမ်းတက်နှစ်တက်တိုက်ပွဲဖြစ်ပွားတဲ့တဲ့ရင်ကိုတော့ကိုဝင်းမင်းကပြပြပါမယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းကိုဟိန်းမြို့နယ်နတ်တူကျေးရွာနီးမှာ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းတို့တိုက်ပွဲဖြစ်ခဲ့တာပါ။ဒီလနှစ်ရက်နေ့ကတိုက်ပွဲဖြစ်ပွားတဲ့အချိန်တွေကိုRCSS ပြောရေးစကွင့်ရှိသူဗိုလ်မှူးခမ်းဆန်က VOA ကိုအခုလိုပြောပါတယ
်။အမှုနယ်စက်တနာရောက်မှာခင်ဗျာ USCT ကကိုဟိန်းမြို့နယ်ဘက်ကိုဖြတ်စစ်ခင်လာတယ်ခင်ဗျာ။ဒါကြောင့်တို့ငွေကန်တက်ပြီးမချိတဲ့ဒီမှာတက်ပြောဖြစ်တယ်ခင်ဗျာ။ဒီကုတ်ကျဒီကိုဟိန်းမြို့ရဲ့လာလေချက်ပြီးတော့ဘာကိုဟိန်းမြို့ရဲ့လာ။ဒီနေ့ကျတော့တိုက်ပွဲရှိတော့ခင်ဗျာ။ဒါနဲ့ဒီစီးပွားမှုတွေရှိနေတယ်ခင်ဗျာ။
တိုက်ပွဲဟာမနေ့စက်တနာရီယောဂနေ့နေ့ကနှစ်နာရီလောက်ထိဖြစ်ပွားတာလို့ RCSS ဘက်ကသတင်းထုတ်ပြန်ပါတယ်။RCSS ပဲသူတို့ထိန်းချုပ်နေမြေတဲကို SSPP တပ်တွေကရည်ရွယ်ချက်ရှိရှိထိုးစစ်ဆင်လာတာလို့ဆက်ဆွဲပြောဆိုထားပါတယ်
။ကိုဟိန်းမြေနယ်ကစစ်မြေတောင်ပိုင်းထဲမှာလေဒီ RCSS ရဲ့နေမြေထဲမှာသူတို့ကစစ်ကြောင်းဆင်းနေတာဆိုတော့သူတို့ကဒီရည်ရွယ်ချက်ရှိရှိနဲ့ထိုးစစ်ဆင်နေတာဆိုတော့အဲ့ဒါကိုရှိရှိလေးလေးရှိရပေါ့
။ SSPP ဘက်ကတော့သူတို့ဒီနေမြေကိုလွန်ခဲ့တဲ့နှစ်ကတည်းကအခြေချလာတာဖြစ်ပြီးRCSS တပ်တွေကလာရောက်ချောင်းချောင်းပြတ်ခတ်တာကြောင့်တိုက်ပွဲဖြစ်တာလို့တုံ့ပြန်ပါတယ်
။ဒီကိစ္စကြီးပြရပါတော့။ကောင်းလို့ဒီကိစ္စအမှားအကြည့်ဆိုင်တယ်ဆိုတော့အဲဒီကနေသူတို့ကတက်လာပြီးတော့ဘာလို့ချောင်းချောင်းပြတ်တယ်ကနော်။တက်ပြတယ်ကနော
်။ SSPB ရဲ့ပြောခွင့်ရပူကြီးတိဟရာစာကပြောတာဖြစ်ပါတယ်။လက်ရှိမှာတော့တိုက်ပွဲတွေထပ်မဖြစ်အောင်ထိန်းသိမ်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်
။ဒီပုံရယ်လည်းကြည့်အောင်ကျွန်တော်တို့တန်တော့ဆုံးတယ်။သူတို့ကတာလန်ပေါ့နော်။တောင်ကြီးပတ်ချီကလန်းမှာပါနော်အဲဒီကလန်းမှာကြောင်ဘက်ကိုကျွန်တော်မကျော်ဘူးလို့ပြောတယ်သူကျော်နေပါနော်အဲဘုဘကကျွန်တော်ဆက်သွားနေစမှာစက္ကနာချီနေတော့ဒါနဲ့ကျွန်တော်တို့လည်းဟိုပြစ်ပန်းလာလို့မကြည့်တော့ဟိုကိုကြည့်လက်ကြည့်တော့ဒါဟိုပြစ်ပန်းလို့မကြည့်တော့လည်းကျွန်တော်ခင်ဗျာခင်ဗျာပ
ါရှမ်းတောင်နဲ့မြောက်တက်နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်နန်းထွရွာကရွာသူရွာသားတွေဟာဒီလနှစ်ရက်နေ့ကဘေးလျာတင်းရှောင်တာတွေရှိခဲ့ပါတယ်ဒီနေ့မှာတော့တင်းရှောင်သူတချို့နေရက်ပြန်ပေမဲ့သက်ကြီးရွယ်တွေကတော့မပြန်နိုင်သေးကြောင်းဒေသခံတယောက်ကပြောပါလေ
။ဘယ်တော့တန်ကြာကတော့ကြောက်တော့ပြန်သားကွာ။အဲ့လိုမျိုးရှောင်လာ။ခုတော့တချို့လူတွေကတော့ပြန်လာ။အခုကြံလာတော့သက်ကြီးနဲ့ဟိုလိုကြံလာ။ကလေးတွေကြံလာ။ကလေးရောအကြီးရောမဆင်းမဆင်းနေရဘူးဗျ။သက်ကြီးရွယ်တွေကမိမကွာ။သူတို့အမျိုးတင်တာခဏတော့အဲ့လိုနေနေတော့အဲ့ကတော့ဒီကိစ္စကတော့ဘယ်လိုလဲ။အဲ့တော့လည်းကျွန်တော်လည်းအင်းနဲ့နဲ့ရှင်ပြေတော့လည်းပူကောင်းတော့ဘာလို့
ပြီးခဲ့တဲ့ဇူလိုင်လအတွင်းရက်ဆောင်မြို့နယ်အတွင်းမှာနောက်ဆုံးတိုက်ပွဲဖြစ်ပွားပြီးခရလကျော်ကြာငိမ့်သက်နေရာကလည်း 2023မှာရှမ်းတက်နှစ်တက်ပထမဆုံးတိုက်ပွဲအပြင်ဖြစ်ပွားတာလည်းဖြစ်ပါတယ် RCSS NCA ကအပြည့်အစားချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီး SSPP ကတော့လက်မှတ်မထိုးထားတဲ့အဖွဲ့ဖြစ်ပါတယ
်ရှမ်းတောင်နဲ့ရှမ်းမြောက်လက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကိုဟိန်းမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားတဲ့သတင်းကိုဝင်းမင်းကတင်ပြပေးခဲ့တာပါမလေးရှားရောက်စကိုင်းဒေသခံတွေဘလို့အခက်အခဲကြုံရတယ်ဆိုတာကိုမပြောပြခင်မှာတော့နိုင်ငံရေးပါတီတွေမှတ်ပုံပြန်တင်ဖို့အတွက်အခက်ကြုံနေတဲ့အကြောင်းကိုတင်ပြပေးပါမယ်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်ပါစီကံတွေကြောင့်နိုင်ငံရေးပါတီအတော်များများမှတ်ပုံပြန်တင်ဖို့အတွက်အခက်တွေ့နေကြပါတယ်။မှတ်ပုံတင်ဖို့တက်မရက်မကျော်ခင်နိုင်ငံရေးကိုဘယ်လိုရှေ့ဆက်ရည်တည်ကြမလဲဆိုတာကိုစဉ်းစားနေကြပါတယ်။အခုလိုနိုင်ငံရေးပါတီတွေဆုံးဖြတ်ရခတ်တဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကုသိန်းထိုင်ဦးပြောပြပါမယ်ရှင်
။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်အရနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအချိန်နှလားပေးထားပါတယ်။ပါတီဝင်အားစည်င်းပြမဲ့ရံမငွေတွေပါဝင်တင်းကျပ်တဲ့သတ်မှတ်ချက်တွေပါတဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအောက်မှာပါတီမှတ်ပုံတင်နိုင်မှုအခက်အခဲတွေရှိနေကြပါလေ။တနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲဝင်မှုပြင်ဆင်ထားတဲ့နိုင်ငံရေးပါတီတွေဟာတင်းကျပ်တဲ့ဥပဒေကြောင့်တိုင်းနဲ့ပြည်နယ်မှာသာရွေးကောက်ပွဲဝင်ရမယ့်အခြေအနေဖြစ်နေပါလေ။တအောဘလောင်မျိုးသားပါတီဆိုရင်ပါတီအနေနဲ့ပြန်လည်ရည်တည်နိုင်ရေးအတွက်ခက်ခဲနေသလိုလက်ရှိအချိန်ထိရွေးကောက်ပွဲဝင်ဖို့မပုံတင်မတင်တိကျတဲ့အဖြစ်မပေးနိုင်သေးဘူးလို့အတွင်းမှဥကြောင်က VOE ကိုပြောပါတယ
်ကျွန်တော်တို့မကြအခင်မှာပဲတော့မျက်နှာဆုံးရင်စီးဥမှာဟိုဖြစ်ပြမှာပဲဆုံးဖြတ်မယ်ကိစ္စပါအဲစဉ်းစားရတယ်ဆိုတာခုနပြောလို့ပေါ့လေခုလက်ရှိထုတ်လာတဲ့ဒီဟိုအတိတ်ကကြတော့ကျွန်တော်တို့ကငကူအဟောင်းဆိုရင်ဆိုကျွန်တော်တို့တပြည်လုံးကိုဝင်ပြီးတော့မှဟိုဝင်ရှင်လို့ရတယ်လေခုဒီအတိတ်ဆိုရင်ကျွန်တော်တပြည်လုံးကိုမပါတော့ဗောဗျာအဲဒီနေသားဆိုရင်ကျွန်တော်တို့အဲ့ဒါလုတ်ဖို့ကမလွယ်တော့ဘူးလေချိန်ကလေးရပြီးတော့ဖြစ်ရမယ့်ပါတီဝင်အားရဲ့အဲကြောင့်ပြည်내အတွင်းမှာကျွန်တော်တို့စဉ်းစားရမယ့်အခြေအနေတော့ဖြစ်သွားတာပေါ့ပြင်ကြတော့ဒါမှမဟုတ်ကျွန်တော်တို့တိုးမဲ့မတိုးဘူးဆိုတဲ့ဟာကြတော့အစွမ်းနာပြောလို့ပေါ့လေဒီမျက်နှာဆုံးကြီးပြန်ပြီးတော့မှလုတ်မှပဲရတော့မှာပေါ့နော
်ထုတ်ပြန်ထားတဲ့ဥပဒေသေးအရပါတီတွေမှတ်ပုံတင်လျှောက်ထားတဲ့အခါမှာပြည်တော်စုတဝန်းလုံးမှစီယုံမဲ့ပါတီနဲ့တိုင်းဒေသကြီးဒါမှမဟုတ်ပြည်내တစ်ခုအတွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီတွေဆိုပြီးနှစ်မျိုးသတ်မှတ်ထားပါတယ်တိုင်းရင်းသားပါတီတွေနဲ့အင်အားကြီးပါတီတစ်ခုဖြစ်တဲ့ချန်တန်ရင်သားများဒီမိုကရေစီအဖွဲ့ချုပ် SNLD ကစိုင်းကြော်ညွန်ကတော့ပါတီမှတ်ပုံတွေနဲ့ပတ်သက်လို့ပါတီတွင်းဆွေးနွေးမှုလုပ်ရအောင်မယ်လို့ပြောပေမဲ့အခုအထိဆွေးနွေးမှုတွေမလုပ်နိုင်သေးဘူးလို့ VOE ကပြောပါတယ်။တချို့နိုင်ငံရေးပါတီတွေကတော့ပါတီဆက်လက်ရည်တည်ရေးအတွက်ပြင်စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုဝင်ပြိုင်နိုင်ဖို့ရွေးကောက်ပွဲကော်မရှင်မှပါတီမှတ်ပုံတင်ခဲ့ကြပါတယ်။လောလောဆယ်ဆင်းနေရနိုင်ငံရေးပါတီ62ပါတီရှိတဲ့အနေနဲ့73ပါတီမှတ်ပုံပြန်တင်ထားပါလေအဲ့ဒီအထက်ပါတီအသစ်ထူထောင်ထားတဲ့ပါတီ၄ပါတီပါပါတဲ့ပြည်တော်စုတဝန်းလုံးမှာစီယုံမဲ့ပါတီတွေကကော်မရှင်ကနိုင်ငံရေးပါတီအဖြစ်အတိအမှတ်ပြုပြီးတဲ့နောက်ရပ်ပေါင်း90အတွင်းပါတီဝင်တသိန်းစီယုံရမှာဖြစ်ပြီးတိုင်းဒေသကြီးဒါမှမဟုတ်ပြည်내တစ်ခုလုံးအတွင်းမှာစီယုံဆောင်ရွက်တဲ့ပါတီတွေကတော့ရပ်90အတွင်းပါတီဝင်ဦးရေအနည်းဆုံး1000စုစည်းရမှာဖြစ်ပါတယ်တချို့ပါတီတွေကရင်ကပြည်တော်စုတဝန်းလုံးရွေးကောက်ပွဲဝင်နေအောင်မှတ်ပုံတင်ထားခဲ့တဲ့ပါတီတွေဖြစ်ပေမဲ့အခုအခါမှာတော့တင်းကျပ်တဲ့စီးပင်းတွေကြောင့်တိုင်းဒေသကြီးဓမ္မမုတ်ပြည်နယ်တစ်ခုအတွင်းမှာသာစီယုံဆောင်ရွက်မဲ့ပါတီတွေအဖြစ်ပြောင်းလဲမှတ်ပုံတင်တာမျိုးတွေဖြစ်လာပါတယ်။တချို့ကလည်းပါတီပေါင်းစည်းမှုတွေလည်းရှိနေပါတယ်။88မျိုးဆက်ကောင်းသောဥက္ကဋ္ဌကြီးရဲ့ပြည်သူပါတီနဲ့ NLD ရဲ့မူပင်မဟောင်းဦးစိတ်ဝင်းရဲ့မြို့သားညီညွတ်သောဒီမိုကရက်တစ်ပါတီပေါင်းစည်းပြီးပြည်သူပါတီအမည်နဲ့ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့ပြည်သူပါတီဘက်ကထုတ်ပြန်ထားပါတယ်။ပြည်တော်စုမြန်မာနိုင်ငံမျိုးသားနိုင်ငံရေးအဖွဲ့ချုပ်ပါတီတွဲဖက်ထွေထွေတွေးမှုဦးထင်းငွေကတော့ပါတီရည်တည်ရေးအတွက်ခက်ခဲနေပေမဲ့ပါတီရည်တည်ရေးအတွက်စဉ်းစားလှုပ်ဆောင်မယ်လို့ပြောပါတယ်
ကျွန်တော်တို့ကတော့ဥပဒေတဲ့အတိုင်းကျွန်တော်တို့ကသွားတဲ့ခါကျတော့နည်းနည်းတော့ဥပဒေနဲ့ညီသွားရတာပို့ပြီးတော့ပြန်မှဖြစ်ဖြစ်တာပေါ့ဗျာအဲလိုနေထားရဆိုရင်တက်ကြည့်မယ်ဆိုရင်တော့အခုလောကကိစ္စကနည်းနည်းဆက်လာတာပေါ့ဒါပါပဲ
ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့လက်ရှိထုတ်ပြန်ချက်အရပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့အထိပါတီမှပုံတင်လျှောက်ထားတဲ့ပါတီတွေထဲမှာပြည်ထောင်စုတဝန်းလုံးမှစီယုံမဲ့ပါတီက၅ပါတီရှိပြီးတိုင်းဒေသကြီးဓမ္မမုတ်ပြည်내တစ်ခုအတွင်းမှာသာစီယုံဆောင်မဲ့ပါတီက၈ပါတီအထိရှိနေတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံရေးပါတီများမှပုံတင်ခြင်းဆိုင်ရာဥပဒေသစ်ပြဋ္ဌာန်းချက်တွေကြောင့်နိုင်ငံရေးပါတီတွေအတော်များများမှတ်ပုံပြန်တင်ဖို့အတွက်အခက်တွေ့နေတဲ့အကြောင်းကိုကိုသိန်းထိုင်ကတင်ပြပေးခဲ့တာပါမလေးရှားရောက်စကိုင်းသူစကိုင်းသားတွေဘလို့အခက်ခဲကြုံရတာရှိသလဲဆိုတာကိုတက်လက်တင်ပြပေးပါမယ် မလေးရှားနိုင်ငံကိုရောက်နေကြတဲ့စကိုင်းတိုင်းဒေသခံမြန်မာနိုင်ငံသားတွေနိုင်ငံကူးလက်မဲ့ passport တက်တန်းထိုးတဲ့အခါမှာနိုင်ငံရေးမပတ်သက်ရဘူးဆိုတဲ့ဝန်ခံချက်ကိုပါမြန်မာတန်ယုံကလက်မှတ်ထိုးခိုင်းနေပါတယ်။မြန်မာနိုင်ငံထဲမှာလည်းစကိုင်းတိုင်းမှတ်ပုံတင်ကင်ဆောင်ထားတဲ့သူတွေကိုနေမြေကန့်တက်တာဖမ်းဆီးတာတွေကိုစစ်တပ်ကတိုးပြီးတော့လုပ်လာနေတာတွေရှိတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုတော့ကိုငင်းချမ်းပြောပြပါမယ်ရှင်
။မလေးရှားရောက်စကိုင်းတိုင်းဒေသခံတွေ passport တက်တန်းထိုးတဲ့အခါနိုင်ငံရေးမှာမပတ်သက်ရဘူးဆိုတဲ့အချက်ကိုမြန်မာတန်ယုံဘက်ကလက်မှတ်ရေးထိုးခိုင်းနေတယ်လို့မြန်မာအလုပ်သမားတွေကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်မလေးရှားကမြန်မာတန်ယုံနဲ့မြန်မာအလုပ်သမားတွေကြားပြဿနာကြီးထွားလာကြောင်းမလေးရှားရောက်မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေချိန်စကိုင်းတိုင်းကနေမလေးရှားမှာတွားရောက်အလုပ်လုပ်နေသူတွေကိုပါမြန်မာတန်ယုံကစောင့်ကြည့်နေပုံရတယ်လို့မြန်မာရွှေပြောင်းအလုပ်သမားများကော်မတီရဲ့ဥက္ကဋ္ဌတော်သူစာမောင်က VOA ကိုပြောပါတယ
်မလေးရှားဘက်မှာလေငါးညင်းဆောင်နဲ့ထုတ်ထားတဲ့ passport တွေကိုတိုင်ယုံမကမကူညီဘူးတချို့အဲ့ငါးညင်းဆောင်နဲ့ပေါ့နော်ဒီကင်ထားတဲ့ဒီ passport တွေတက်တန်းထိုးတဲ့ခါမှာသူတို့ခံဝင်ချက်လက်မှတ်ထိုးခိုင်းတယ်အဲ့လိုမျိုးတွေပေါ့ဒီလိုမျိုးတွေဖြစ်နေကြတော့ဒီက latest သတင်းမှာငါးညင်းဆောင်တွေဟာအခုချိန်မှာနိုင်ငံကြောက်တယ်ဆိုတဲ့အကြောင်းငါးညင်းဆောင်မှာရှိနေတဲ့လူတွေဒီ serious ဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်တို့ကတင်ပြရမယ
်မြန်မာ passport ကင်ထားတဲ့သူတွေတဲကစကိုင်းတိုင်းကလာကြတဲ့မြန်မာနိုင်ငံသားတွေအရေးကိုလည်းကိုင်းတွယ်မပေးတော့ဘူးလို့လဲဆိုပါတယ်မလေးရှားမှာမကြခင်ကလူတက်မှုနဲ့ဆွဆွဲခံထားရတဲ့လူငယ်6ယောက်ရဲ့အမှုကိုမြန်မာတန်ယုံကကူညီဖို့ငင်းဆန်ခဲ့တယ်လို့လဲပြောပါတယ်အကြောင်းကတော့စကိုင်းတိုင်းကလာတဲ့ passport ကိုင်းထားသူတွေကိုမြန်မာတန်ယုံဘက်ကမကူညီကြောင်းတန်ယုံတာဝန်ရှိသူကတုံ့ပြန်ခဲ့တယ်လို့ဒေါ်သူစာမောင်ကအခုလိုဆက်ပြီးပြောပါတယ
်မင်းတို့က passport ကိုင်းထားပြီးတော့ဘာဖြစ်လို့ရှိကြောင်းလို့ဒါဖဲ့စည်းကိုလာပြီးတော့ဆက်တွေ့ပြီးတော့အခုညီတောင်းနေရလဲဆိုကျွန်မမေးစီတဲ့အတိုင်းသူတို့တန်ယုံကိုသွားတယ်လေတိုင်ယုံပထမဆုံးသူတို့ inform လုပ်တဲ့အချိန်မှာတိုင်ယုံက light payment ဆိုပြီးပြောတယ်တဲ့ပြောပြီးတော့မှသူတို့ရဲ့ passport တွေကြည့်တဲ့အခါမှာသူတို့ရဲ့ passport ကလည်းစကိုင်းတိုင်းဘက်ကဖြစ်နေတဲ့အတွက်ကြောင့်မို့စကိုင်းတိုင်းက passport တွေအကုန်လုံးနဲ့စကိုင်းတိုင်းအားလုံးရဲ့သူ့ရဲ့နိုင်ငံသားတွေကို cancel လုပ်ထားတာဆိုပြီးတော့ပေါ့နော်ဒါကြောင့်မို့လို့တိုင်ယုံဘက်ကထွက်မလိုက်ကြပါဘူးအဲ့လိုပြောတယ်ပေါ့နော်ကြားနေမှလည်းခင်ဗျ shock ပေါ့နော် shock ကြသွားတယ်ဒီမလေးရှားနိုင်ငံမှာစကိုင်းတိုင်းဘက်ကအမျိုးဆုံးကင်ဆောင်ပြီးတဲ့နောက်ပိုင်းမှာမှ passport ထုတ်ထားတဲ့လူကအများကြီးပဲဒီသူတို့ passport တွေကတူတော့မြန်မာတန်ယုံကဖြတ်တင်လိုက်တဲ့သဘောပေါ့
မလေးရှားကမြန်မာတန်ယုံကို VOA ကဆက်သွယ်ဖို့စ조사ခဲ့ပေမဲ့လည်းမရခဲ့ပါဘူးမြန်မာနိုင်ငံထဲမှာလည်းဆက်မှုဆောင်ကဆက်ယုံအလုံယုံတွေမှာသခိုင်းတိုင်းမကွေးတိုင်းကမှတ်ပုံတင်ကင်ဆောင်ထားသူတွေကိုလက်မခံသလိုအလုံထုတ်ခံခဲ့ရသူတချို့လည်းရှိပါတယ်မန္တလေးမြို့ရင်းနဲ့ပြည်ဦးလွင်ဘက်မှာလည်းသခိုင်းတိုင်းမှတ်ပုံတင်ကင်ဆောင်ထားသူတွေကိုအဓိကထားပြီးစောင့်ကြည့်နေကြောင်းဒေသခံတချို့ကပြောပါတယ်ဒီနေ့တောက်ကြနေမှာလဲကချင်ပြည်နယ်တနိုင်းမြေကြီးနားလီလိုလမ်းမပိုင်းပေါ်ကသခိုင်းတိုင်းမှတ်ပုံတင်ကင်ဆောင်ထားသူတွေကိုမြန်မာစစ်တပ်ကအဓိကထားစစ်ဆေးနေကြောင်းသခိုင်းတိုင်းနိုင်ရုံမျိုးကဒေသခံတို့က VOA ကိုပြောပါရယ်ဒီလမ်းပေါ်မှာမြန်မာစစ်တပ်ရဲ့စစ်ဆေးဂိတ်တွေများသလိုလက်နက်ကင်တချို့ရဲ့ဂိတ်တွေလည်းရှိနေတာပ
ါဟုတ်တယ်ဒီလအထင်းမှာတော်တော်လေးတော့ဒီမြေကြီးနားနဲ့နိုင်ရုံဈာတလျှောက်ကစစ်ဆေးများတယ်ဒီဘက်ကလေးဆိုတော့ကျွန်တော်လေးတိတ်ချာတော့မသိဘူးဒါမဲ့ဟုတ်တယ်ဒါတော့
စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ပြီးလက်နက်ကင်တော်လှန်ကြတဲ့ဒေသတွေထဲမှာသခိုင်းတိုင်းလည်းပါဝင်တာပါ။သခိုင်းတိုင်းတွေကဒေသတော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေသလိုစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေ၊ရွာတွေမှာမီးရှို့မှုတွေတောက်လျှောက်ရှိနေသလိုဒေသခံတွေဖမ်းဆီးခံရတာ၊စစ်ကြောင်းတွေဝင်လာချိန်မှာတပ်ဖြတ်ခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာ။
ဒါကတော့မလေးရှားမှာရောက်နေကြတဲ့စကိုင်းတိုင်းတွင်းကဒေသခံတွေအခက်အခဲကြုံနေရတဲ့အကြောင်းကိုကိုကြီးမြန်းကတင်ပြပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာပါ။တောက်ကြနေညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍတုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနိုင်ဤပညာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA American တန်ရဲ့ Match La 3ရက်တောက်ကြနေညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည9နိုင်ကနေပြတော့မှာ10နိုင်အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုထုတ်လွှင့်တဲ့အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တရင်ကြီးတိုက်ရိုက်နားဆင်လို့ရပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အ ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါရှင်2023ခုနှစ်မတ်လ3ရက်တောက်ကြနေ့ညရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25နဲ့32နောက်လိုင်းလမီတာ190ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတက်လက်တင်ပြပေးမှာပါတောက်ကြညာအသက်ရှင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံတွေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ပြပေးမယ့်အထဲကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကစစ်ပီးဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပိုမိုရရှိလာအောင်ဩစတြေးလျအစိုးရကိုနှိုးဆော်တိုက်တွန်းနေတယ်လို့ပဲဒီထိုင်းမြန်မာနယ်စပ်ကစစ်ပီးဒုက္ခသည်တွေကိုလည်းကိုယ်တိုင်သွားရောက်တွေ့ဆုံပြီးတော့အားပေးစကားပြောကြားခဲ့တယ်လို့ဩစတြေးလျအိမ်နောက်ရှင်အလှမဲ Charity Queen Tarafu Sushin Masofia Sakis ကပြောပါတယ်။မြမရေးကိုဩစတြေးလျဆွေရကပိုးပြီးတော့ထိရောက်ရောက်ကူညီပံ့ပိုးဖို့ဆက်ပြီးတော့တောင်းဆိုသွားမယ်လို့လည်းသူကပြောပါတယ်။သိမကြခင်တုန်းကပဲဒီထိုင်းမြန်မာနယ်စပ်ကိုကိုယ်တိုင်သွားရောက်ခဲ့တဲ့ဩစတြေးလျအိမ်နောက်ရှင်အလှမဲမက်ဆိုဖီယာဆာကစ်ကိုဆက်သွယ်မြင်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါရရှင်။မင်္ဂလာပါမဆိုဖီယာရေအခုလိုမျိုး VOA အမျိုးသမီးကဏ္ဍမှာဒုတိယအကြိမ်ပြန်တွေ့ရတာလည်းအရင်လည်းဝမ်းသာပါတယ်
ဟုတ်ကဲ့တွေ့ရတာပြန်တွေ့ဆုံရတာလည်းဝမ်းသာပါတယ
်ဟုတ်ကဲ့ပါမဆိုဖီယာနေရကျမကဒါပြီးခဲ့တဲ့2022နိုဝင်ဘာလပေါ့နော်အဲ့နိုဝင်ဘာလမှာတော့ကအမအနေနဲ့ဒီဩစတြေးလျနိုင်ငံရဲ့အိမ်နောက်ရှင်အလှမယ်ပေါ့နော်ပရာဟိတာအလှမယ်သရဖူရတဲ့ချိန်တုန်းကကျွန်တော်တို့တခါဆုံခဲ့ကြတယ်အဲ့ဒီချိန်တုန်းကလည်းဒါအမဘလို့ရဲ့ချက်တွေနဲ့ဒီလှမယ်ပြိုင်ပွဲကိုဝင်ပြိုင်ခဲ့ရဆိုတော့ကျွန်တော်တို့ပြောခဲ့ကြတယ်ဒီထဲမှာကျွန်တော်မှတ်မှတ်ရရလည်းရှိနေသေးတာကမြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်တက်နိုင်တဲ့နေရာနေပြီးတော့အမအနေနဲ့ပို့ပြီးတော့ထိရရောက်ပါဝင်ခြင်းနဲ့အတွက်ဒီလိုလှမယ်ပြိုင်ပွဲမှာဝင်ပြိုင်ခဲ့ရဆိုတာကိုလည်းပြောခဲ့တာကိုလည်းမှတ်မိပါတယ်ကျတော့အခုကျမသတိထားမိတာမက်ဆိုဖီယာကဒီတိတ်မကြခင်ရက်ပိုင်းတုန်းကတော့ဒါထိုင်းမြန်မာနယ်စပ်ကိုရောက်သွားတာကိုကျွန်တော်ပုံနေတဲ့တချို့တွေ့ရပေါ့နော်ဆိုတဲ့အခါကျတော့အဲမြန်မာနိုင်ငံကစစ်ပေးတဲ့ဒုက္ခတွေကိုတွေ့နေတဲ့ပုံတွေလည်းကျွန်မတွေ့ခဲ့ရတယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကကျွန်မသိချင်တာပါဆိုတော့အလှမယ်တယောက်အနေနဲ့ဒါပရမဆုံးချိန်သွားရောက်တာလားဒီခီးစဉ်ဟာဘယ်လောက်ရှိကိုအတွက်အရေးပါသလဲအချင်းချုပ်လေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ဟိုမက်ကင်ပြည်တွေတွေ့တဲ့ပုံတွေကလေဟိုဟုတ်ပါတယ်မာဒီမဲဆောက်ကိုပေါ့နော်တွာလာခဲ့ဒီမဲဆောက်ကိုဘာလို့ရွေးချယ်လဲဆိုတော့မဲဆောက်မှာကကိုယ်ပမာတွေတော်တော်များများရောက်နေဒုက္ခတွေရောက်နေလေဒုက္ခတွေပဲအများကြီးရောက်ပြီးတော့အထူးသဖြင့်အမအနေနဲ့ဒီအလားမဲ့ပွဲရပြီးကြတဲ့ကဟိုကိုဟီမနီတေရီနဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးကိုယ့်ရဲ့တိုင်းပြည်အတွက်ကိုဘယ်လိုအကျိုးပြုရမလဲဆိုပြီးစဉ်းစားတဲ့အခါမှာကိုယ့်အနေအထားနဲ့တိုင်းပြည်တွင်းကိုပြန်ဝင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာလေเนาะတိုင်းပြည်တွင်းမှာဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာဖြစ်တဲ့အတွက်ကိုဒီမဲဆောက်ကိုမဲဆောက်မှာဗမာတွေအများကြီးရှိဆိုတော့ကိုကသိတယ်လေပြီးတော့အဲ့မှာမဲဆောက်မှာအထူးသဖြင့်ဒုက္ခတဲ့စခန်းကလေးတွေပေါ့နော်များသောအားဖြင့်ကလေးတွေကျောင်းနေတက်ပြီးတော့ပညာရေးမှာဟိုပေါ့နော်ပညာရေးမှာဒုက္ခရောက်နေတဲ့ကလေးတွေရှိတယ်ဘလို့မှသွားစဉ်းစားမိတာဒီကလေးတွေပညာရေးကအရင်အရေးကြီးတယ်အဲကလေးတွေကဒီနောက်လာနောက်ตาအနာဂတ်အတိုင်းပြီကိုပြန်လဲထူထောင်တဲ့အခါသူတို့တွေရဲ့ကဏ္ဍအရေးကြီးတယ်လေအဲ့တော့ပညာရေးနဲ့ဘယ်လိုကူညီရမလဲပေါ့နော်နောက်တစ်ခါဆေးရုံကြတော့လဲဆေးရုံဆေးကန်းကြတော့လဲမဲရော်ဆေးကန်းပေါ့နော်ဆီယာမိုင်တော်စင်ပီယာမောင်ဟာသူဒီမဲရော်ဆေးကန်းကိုဟိုလှုပ်ဆောင်နေတာနှစ်ပေါင်းများစွာရှိပြီအဲ့တော့ဩစတြေးလျအစိုးရအနေနဲ့များပေါ့နော်ဒီ humanitarian နဲ့ပတ်သက်ပြီးတော့ဘယ်လိုများအထောက်အကူတွေပြုနိုင်မလဲဆိုပြီးတော့ကိုယ်တိုင်ဟိုကိုယ်ဆုံးဖြတ်ချက်နဲ့ကို ကိုပတ်စံနဲ့ကိုပေါ့နော်ကိုတွားပြီးတော့ volunteer လေးဟိုတွားပြီးတော့တွေ့ဆုံပြီးတော့ကိုကိုယ်တိုင်လည်းဒီအလှူအတန်းတွေပြုခဲ့တယ်ပေါ့နော်ကိုရဲ့ပြီးဟိုပြည်သူတွေတတ်နိုင်တဲ့တစ်ဖက်ကနေပြီးတော့ကိုထောက်ပံ့ခဲ့တယ်ပေါ့
ဆိုတော့အခုလိုမျိုးမြန်မာနိုင်ငံကစစ်ပေးတင်ဒုက္ခတွေရိနော်ကိုယ်တိုင်ပေါ့နော်ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေနဲ့အနီးကပ်တွေ့ပြီးတော့မှသူတို့ရဲ့နေထိုင်မှုတွေလည်းမြင်ခဲ့ရတယ်ဒီလိုတွေ့ဆုံပြီးတဲ့အခါမှာရောကိုဘယ်လိုခံစားရလဲကိုယ့်အတွက်ယုံကြည်ချက်ခံယူချက်ပြောင်းသွားတာမျိုးတွေရောဖြစ်လာ
ဘယ်လိုပြောင်းသွားစေလဲဆိုတော့ဟိုတော့ဒီခရီးကိုမတွားခင်တော့ရတော့ပေါ့နော်ဒီအတွင်းနဲ့ PDF တို့တက်ပွဲဝင်နေတာတို့အဲဆိုတာတွေကအင်တာနက်ပေါ်မှာပဲတည်ရတဲ့သတင်းတွေလေနော်ဆိုကိုကဒီ social media တွေမှာပဲဖတ်ရတဲ့သတင်းတွေပေါ့တကယ်ကိုယ်တိုင်ကိုကြလက်တွေ့ကြကြတကယ်မြေပြင်ထဲကိုရောက်သွားတဲ့အခါကျတော့အဲရှိလာတဲ့အားတွေကပြောမပြတတ်အောင်ပဲဘာဖြစ်လို့လဲဆိုတော့အင်တာနက်ပေါ်မှာကြားနေရတာမြင်နေရတာနဲ့ကိုတကယ်မြင်ရတဲ့အရာပို့ပြီးတော့ခန်းစားချက်ကပိုသိတာလေเนาะအဲ့လိုတကယ်ပညာတတ်တွေစူးစီးထားတဲ့ကလေးတွေအများကြီးပဲပေါ့เนาะ18 19 16နှစ်အရွယ်လေးတွေလည်းပါတယ်သူတို့တွေရဟိုဟာပေါ့เนาะယုံကြည်ချက်ကိုကိုမြင်ရတယ်ပေါ့เนาะကိုကိုယ်တိုင်မြင်ခဲ့ရတယ်သူတို့တွေမှာခံယူချက်ကတစ်ခုပဲရှိတယ်ဒီတော်လန်ရေးကသူတို့အောင်းအောင်းမယ်ဟိုသူတို့အပြီးဆုံးထိတိုက်မယ်ဆိုရင်ခံယူချက်ပေါ့เนาะအဲ့တော့ကို့အနေနဲ့လည်းပို့ပြီးတော့အားရရှိတာလေဒီဒေါ်လာရအောင်အောင်မြင်မှာအဲ့တော့ဒီဒေါ်လာရကိုအမြန်ဆုံးပြီးဆုံးဖို့အတွက်ဒီကလေးတွေအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့နော်အိမ်ရှိသေးတဲ့သူတွေမိသားစုရှိသေးတဲ့သူတွေအတွက်အိမ်ပြန်နိုင်ဖို့အတွက်ငါတို့တွေကဒီတိုင်းပြည်အပြင်ဘက်ကနေပြီးတော့ပြည်ပနေပြီးတော့ငါတို့ဒီထက်မကောက်ပို့ပြီးတော့တန်ပိုးရမယ်ပို့ပြီးတော့အမြန်ဆုံးဒီခီးကိုရောက်အောင်ဟိုပြီးဆုံးအောင်ငါတို့အမြန်ဆုံးလုပ်ပေးရမယ်လုပ်ဆက်ရှိရလုပ်ရမယ်ဆိုတာကိုပို့အားရှိလာတယ်အမှန်တိုင်းပြောရရင်တော့ဒီခီးမထွက်ခင်တော့ကတော့ကိုယ်လဲဇဝေဇဝါဖြစ်တယ်ဒီတိုက်ပွဲဒီဒေါ်လာရဟာနိုင်ပါမလားဆိုရဲဇဝေဇဝါပေါ့နော်ဘလောက်အချိန်ကြာမလဲပေါ့နော်ဆိုရဲစိတ်တွေရှိခဲ့တယ်ဒါမဲ့ဒီအခုဒီခရီးကကိုတွေးလိုက်ရတဲ့သူတို့ရဲ့ဟိုမယုံကြည်နိုင်လောက်အောင်ရဲရင်နဲ့ဟိုပါပေါ့နော်စိတ်သက်တွေနဲ့အခရီးပေါက်နေတဲ့အရာတွေတွေးလိုက်တော့ဒီတိုက်ပွဲကအမြန်ဆုံးအောင်မြင်မယ်ဆိုရဲဟိုတော်လိုင်းရေးဒီတိုက်တော်လိုင်းရေးအောင်အောင်မြင်မယ်ဆိုရဲစိတ်သက်တဲ့ကိုယုံကြည်ချက်နဲ့ပြန်လာတဲ့အတွက်ကိုဟိုအရန်ဟိုမှာဟိုအားရှိပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီခီးစဉ်ကကိုအတွက်ဘလောက်ထိအရေးကြီးတဲ့ခီးစဉ်လို့ပြောနိုင်မလဲရှင
်ပွင့်လင်းဆုံးပြောရရင်တော့ဘဝတသက်တာမှာတကယ်ကိုပေါ့နော်ဟိုမမေ့နိုင်တဲ့ခီးစဉ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုကိုရဲ့ရေပေါ်တွေကိုကျွန်မအားပေးစကားတွေပြောကြနိုင်ခဲ့တယ်ကျွန်မကိုယ်တိုင်လည်းသူတို့တွေနဲ့အတူတူဟိုဟိုသွားလာလှူရှားပြီးတော့ပေါ့နော်ဟိုမြေပြင်အခြေအနေတွေအကုန်လုံးလေ့လာပြီးတော့ဟိုမျက်စိနဲ့မျက်ဝါးထင်ထင်တအံ့မြင်ခဲ့ရပြီးတော့အရန်ကိုလည်းအားရှိတယ်အဲပြီးတော့ဟိုဘုံလဲကုန်ယူတယ်အဲ့တော့ကျမတို့ကဒီခီးစဉ်ကတော့အရန်ကိုဘဝတသက်တာမှာဟိုတကယ်ကိုမှတ်တမ်းတင်လောက်ပွဲရခီးစဉ်လေးပ
ါဒီအလှမဲ့တယောက်အနေနဲ့ပေါ့နော်ဒီပရာဟိတတရဖူစောင်းထားတဲ့အလှမဲ့တယောက်အနေနဲ့မြမရင်းနဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဘလို့ပုံစံမျိုးနဲ့ပို့ပြီးတော့ထိရအောင်ပေါ့နော်လုပ်ဖို့အတွက်ကောကိုဘကပြင်ဆင်နေရတော့ရှိပါလေ
ရှိတယ်အများကြီးပဲရှိတယ်ပေါ့နော်ဟိုခီးရပြန်ရောက်ပြီးကစားအခုခဏလေးဒီတရက်နှစ်ရက်အချိန်ယူနားပြီးတာနဲ့နောက်အပတ်ကစပြီးတော့ပေါ့နော် program ဆွဲရမှာပေါ့ statement ပြင်ဆင်မယ် statement ပြင်ဆင်ပြီးတော့ဒီ submit လုပ်ပေးဒီ statement တွေကို submit လုပ်ပြီးတော့ parliament ကို submit လုပ်ပြီးတော့ parliament မှာကြားနာလျှောက်ထားခွင့်ရအောင်အထူးသဖြင့် humanitarian နဲ့ပတ်သက်ပြီး human rights ပေါ့နော်မျိုးသမီးတွေဒုက္ခသည်တွေဟိုမှာကလေးတွေပေါ့နော်ကလေးတွေဒုက္ခရောက်နေတဲ့ဒီ human rights နဲ့ပတ်သက်ပြီးတော့လည်းအမှ submit လုပ်မယ်ဒီ documents တွေကို submit လုပ်ပြီးတော့ဒီ australia အနေနဲ့တခုမဟုတ်တခုတော့ထိထိမိမိတော့ကင်တွယ်ပြီးတော့ supporting လုပ်ပေးပါဆိုပြီးတော့အမတောင်းဆိုမယ်ကိုယ်တိုင်ကိုကြတွေ့ခဲ့ရတဲ့အတွက်ကိုပို့ပြီးတော့လဲကိုလောက်ရတာပို့ကောင်းတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရင်ထဲကတကယ်တွေ့ခဲ့ရတဲ့အရာကိုတကယ်ခံစားရပြီးတော့ဒီ submit လုပ်တဲ့အရာမှာထိရောက်မယ်လို့ထင်တယ်လေဘာဖြစ်လို့လဲဆိုတော့အမလက်တွေ့ကြကြတမအခုဆိုလို့ရှိရင်ကိုဟိုကိုပထမတော့လုံနေတာထက်ကိုပို့ပြီးတော့အားရရှိလာတယ်ပို့ပြီးတော့လဲဟိုလုတ်ဖို့ပို့ပြီးတော့ဆန္ဒရပြင်းပြလာတယ်ဒါဆိုကိုယင်နဲ့ယင်းပြီးတော့သွားတဲ့ကိုရဲ့နှလုံးသားနဲ့ကိုရဲ့ယင်နဲ့ယင်းပြီးတော့သွားခဲ့တဲ့ခကြီးမှဟိုတိုထိုက်တိုက်ကိုအကုန်လုံးကိုတကယ်ကိုမှမျက်ဝါးထင်ထင်ပေါ့နော်တွေ့မြင်ခဲ့ရတော့ဟိုသူတို့တွေအတွက်ကိုကချစ်ရနေပြီးတော့ငါစူးစမ်းပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ငါလုတ်ပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ဟိုတွင်းထားပြီးတော့ဟိုတနည်းမဟုတ်တနည်းနဲ့ပေါ့နော်အောင်မြင်အောင်မအောင်လုပ်သွားမှာပါပြီးတော့ now fundraising တွေလည်းလုပ်ဖို့ရှိတယ်ဟို product ကလည်း charity တွေလည်းလုပ်ဖို့ရှိတယ်ပေါ့နော်ကိုယ့်ရဲ့တက်နိုင်တဲ့တစ်ဖက်တစ်လမ်းနေပြီးတော့ဒီနည်းမဟုတ်ရင်နောက်တနည်းမဟုတ်ရင်နောက်တနည်းနဲ့ပြောင်းပြီးတော့ဟိုအမျိုးမျိုးစူးစမ်းသွားမှာပါ
ဆိုတော့လက်ရှိမှာရော ဩစတြေးလျအစိုးရအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ကူညီပံ့ပိုးမှုတွေကထိရောက်တယ်လို့ထင်လားဘာတွေပို့ပြီးတော့ဆက်လုပ်တင်တယ်လို့ထင်လဲ
လက်ရှိမှာတော့မထိရောက်ဘူးဘာဖြစ်လို့လဲဆိုတော့ဒီဩစတြေးလျအစိုးရအနေနဲ့ဟိုဗမာအရေးကိုကိုက်တွေ့တာတော်တော်သွေးအေးတယ်တော်တော်လည်းဟိုခွာရဖြစ်သွားတယ်ပေါ့နော်အဲအမအနေနဲ့တွေးကြည့်မိတာကတော့ဟိုဒီတကဘာလုံးမှာဟိုပြဿနာပေါင်းစုံကတနေရာမဟုတ်တနေရာတစ်ခုပြီးတစ်ခုထဖြစ်နေတယ်လေနော်ဆိုတော့အမဟိုအရင်တုန်းကပြောခဲ့တယ်လို့ပဲပြောနော်ကို့ဗမာအရေးကတော်တော်ဟိုကံမကောင်းရှာဦးလေဗမာအရေးထဖြစ်တဲ့အချိန်မှာအာဖဂန်နစ္စတန်အရေးတွေထဖြစ်တယ်တခါဟိုမှန်ဗလဲငလင်းလှုပ်တာတို့နော်ယူကရိန်းလည်းစစ်ဖြစ်တဲ့အဲ့ယူကရိန်းအရေးမှာတော်တော်ကြီးတို့မှာဗမာအရေးအားနည်းသွားတယ်ယူကရိန်းစဖြစ်ထရပါနော်ယူကရိန်းကတစ်နှစ်ကျော်သွားပြီမြန်မာအရေးကနှစ်နှစ်ကျော်သွားပြီအဲယူကရိန်းစမဖြစ်ခင်တော့မြန်မာအရေးကတော်တော်ကြီးတို့မှာဟိုမီဒီယာဆဲမှာရောဩစတြေးလျဂါဗာမန့်အနေနဲ့ဦးစားပေးအဆင့်ထဲမှာလည်းပါရပေါ့နော်အဲအခုတခါတူရကီမှာလည်းမြေငလင်းတွေလှုပ်တဲ့လူတွေတောင်းတဲ့ချီတေဆုံးတဲ့အဲ့လိုမျိုးတွေဆိုတော့အဲဩစတြေးလျဂါဗာမန့်အနေနဲ့ဟိုမြမအရေးကိုဘယ်လိုနည်းနည်းလေးအာရုံစိုက်မှုကနည်းသွားတယ်တလောက sanction တော့လုပ်တယ်ဒါပေမဲ့အဲ့ထပ်ပို့ပြီးတော့ထိရောက်တဲ့အရာကိုဘာမှလုပ်မယ်ဆိုတာ JR တိကျပြသမှုမရှိဘူးအဲ့ဒီအတွက်ကြောင့်မို့လို့လည်းမစဉ်းစားလိုက်တာကောင်းပြီဟိုဒီနိုင်ငံရေးပိုင်းဆိုင်ရာကိုတို့ဟိုပေါ့နော်ဘာမှမလုပ်ပေးနိုင်တော့မှ humanitarian နဲ့ပတ်သက်ပြီးတော့သူတို့တခုခုတော့လုပ်ပေးနိုင်ရမယ်လုပ်ပေးအောင်လဲဟိုငါချိုးစားမယ်ဆိုရင်စိတ်နဲ့ဒီ humanitarian line back ကိုရွေးချယ်ပြီးတော့အခုလို့ဒီမဲဆောက်ကိုတခုတခါကိုယ်တိုင်ကိုကြောက်ကိုစိတ်နဲ့ကိုသွားပြီးတော့ပေါ့နော်ဒီဟို document တွေစုဆောင်းတယ်ဟို shortage ဟိုပေါ့ပေါ့ sorry footage တွေလည်းရအောင်ယူခဲ့ရပေါ့နော
်ဟုတ်ကဲ့ပါအခုလို့အချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
Please hit the mile and let's see. I found the power.
မျိုးသမီးခန္ဓာပါရှင်ထိုင်းမြန်မာနယ်စပ်ကိုကိုရိုင်းသွားရောက်ခဲ့ပြီးတော့မြန်မာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ဩစတြေးလျအိမ်နောက်ရှင်အလှမဲမက်ဆိုဖီယာဆာကစ်ကူမိ мян ခဲ့တာပါအခုဆက်ပြီးတော့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ဒီကိုဗစ်ကာလအစားအစာအတွက်အပိုဆောင်ထောက်ပံ့ချေးပေးတာကိုအမေရိကန်ပြောင်စုမှဖြတ်တောက်လိုက်တာနောက်ဖက်နက်တိုက်တဲ့လုပ်ငန်းတွေရဲ့အချက်အတဲနဲ့ TikTok app ကိုဖြတ်ကြဖို့အမေရိကန်ဆိုရကညွှန်ကြားထားတာစတဲ့အကြောင်းအရာတွေကိုဒီတစ်ပတ်သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ဆက်ထားပါတယ်ရှင
်အမေရိကန်35ပြည်နယ်နဲ့တချို့နယ်မြေတွေမှာအစားအစာအတွက်အပိုဆောင်ထောက်ပံ့ခြင်းပမာဏကိုပုံမှန်အတိုင်းပြန်လည်လျှော့ချပြီးသွားတော့မှာဖြစ်ကြောင်းဖုန်းနဲ့ရော text email လက်ကမ်းစာဆောင် social media တွေပါအသုံးပြုပြီးတော့ဘာသာစကားအမျိုးမျိုးနဲ့တာဝန်ရှိသူတွေကကြိုတင်တည်ပေးပါရယ်အခုလိုပုံမှန်ပမာဏသာပြန်ပေးမယ်ဆိုရင်တစ်လကိုဒေါ်လာ90လောက်ရော့နေသွားတာပ
ါ I don't make a lot I'm a preschool teacher so
ကျွန်မကမူဆိုကျောင်းဆရာမဆိုတော့ဝင်ဝင်မများပါဘူးအစားအသောက်ဝယ်ဖို့လည်းအတော်လေးခက်ပါတယ် snap စနစ်ထောက်ပံ့ခြင်းစီစဉ်ကကျွန်မကိုအတော်လေးအထောက်အကူပေးပါတယ်
ဝင်းဝေးအပေါ်ခြေခံပြီးတော့အပူဆောင်ထောက်ပံ့ခြင်းပေးတာကြောင့်သူရနေတဲ့ပမာဏ250ရဲ့တဝက်သာရတော့မှာပါကွန်ဂရက်ရဲ့ခွင့်ပြုချက်နဲ့ကယောဂါကာလစတင်တဲ့2020မတ်လကစလို့ထောက်ပံ့ခြင်းပေးလာတာဖြစ်ပြီးအဲဒီနောက်တစ်နှစ်အကြာမှာဒီအစီအစဉ်ကိုတိုးချဲ့ခဲ့ပါတယ် COVID-19 ရောဂါထိန်းချုပ်ဖို့ဥပဒေအရကြက်မှတ်လာတဲ့ကာလတစ်လျှောက်အခုလိုအပူဆောင်ထောက်ပံ့ခြင်းပေးတာဖြစ်ပြီးလာမယ့်ပေမှာဒီလိုအရေးယူဆောင်ရွက်တာတွေအဆုံးသတ်မှာဖြစ်တဲ့အတွက်အပူဆောင်ထောက်ပံ့ခြင်းလျှော့ချလိုက်တာပါ
And of course it's going to fall on the
snap အစီအစဉ်မှာပါဝင်ထားသူမလောက်မငါစားလောက်ယုံသာရတဲ့နွမ်းပါသူတွေအပေါ်သာတက်ရောက်မှာပါထောက်ပံ့တဲ့အစီအစဉ်ပြောင်းပြီဆိုရင်တော့ snap ထောက်ပံ့ခြင်းရတဲ့သူတွေဟာဖြန့်မြတ်တရက်ကို6ဒေါ်လာလောက်ပဲရတော့မှာပ
ါအခုအခါမှာပြည်နယ်18ပြည်နယ်ကအပူဆောင်ထောက်ပံ့ခြင်းတွေရပ်ဆဲထားပြီးဖြစ်ပြီးအဲ့လိုဆောင်ရွက်တာကြောင့်လူ10သန်းလောက်အပေါ်တက်ရောက်မှုရှိပါတယ်အဲ့ဒီနောက် Congress ကလည်းဒီထောက်ပံ့ခြင်းအစီအစဉ်ကိုစောစီးစွာရုပ်သိမ်းလိုက်ပြီးတဲ့နောက်ပူရှံလာတဲ့ငွေတွေကိုဝင်းငွေနဲ့မိသားစုဝင်တွေရဲ့သားသမီးတွေနှွေရသည့်အစားအစာပံ့ပိုးပေးတဲ့အမြဲတမ်းအစီအစဉ်အတွက်အစားထိုးသုံးဆွဲပါတယ်ဒီလိုဆုံးဖြတ်ချက်ဟာဝင်းငွေနဲ့သူတွေဖို့တော့အတော်လေးထိခိုက်တာပါ
I am a little concerned with the
ထောက်ပံ့ခြင်းရှော့ပေးတော့မှာဆိုတော့စိုးရိမ်ရပါတယ်ဈေးသွားဝယ်ရင်တကယ်မဖြစ်မနေလိုအပ်တာတွေကိုသာဝယ်နေရပါမဟုတ်သေးရသေးလဲမဝယ်နိုင်တာဘာမှမဖြစ်ပေမဲ့လည်းအခုတော့တကယ်ကိုစိတ်ရှုရပါတယ်အပိုးဆောင်ထောက်ပံ့ခြင်းပေးခဲ့တာကြောင့်ကာယောဂကာလအတွင်းအမေရိကန်တွေအစားအသောက်အတွက်ပူပန်စရာမလိုတော့တာကြောင့်ဒီအစီအစဉ်နဲ့ပတ်သက်လို့ကြွေးကျင်သူတွေကအတော်လေးချီးကျူးကြပါတယ်ဒါပေမ အခက်ကြုံလာမဲ့အကြောင်းလဲသူတို့ကထောက်ပြပါတယ်ခင်ဗျာ
American ပြည်တော်စုမှာဖနှက်တိုက်လုပ်ငန်းဟာတွင်ကျဲလေးရှိပေမဲ့ခုခါမှာတော့အချက်တဲတွေရင်ဆိုင်နေရပါတယ်လေးစိတ်ဘူရာယုံဈေးဝယ်စင်တာစသဖြင့်ဖနက်တိုက်ဆိုင်တွေဖွင့်လှစ်ထားရမှာကတ်ယောဂကြောင့်လူအသွမ်းလာနေလာပြီးတော့အခုလိုလုပ်ငန်းတွေထိခိုက်တဲ့အခြေအနေကိုဆက်ရောက်လာတာပါရေရှည်မှာတော့ပုံမှန်ပြန်လဲပတ်နိုင်ဖို့လုပ်ငန်းရှင်တွေကမျှော်လင့်နေကြတာပါမြို့မျိုးကအထင်ကရဖန်စတေရှင်ဘူရာယုံမှာမြို့ရင်းကူးလူသွားလာသူတွေအရေးအတွက်ကိုဗစ်ကာလကလေးကယုံနေသွားတာပါအခုကယုံပြန်တက်ကြသူတွေရှိပေမဲ့လည်းတော်တော်များများကပြောင်းအောင်တိုက်เสียမလိုတော့တဲ့တာမန်လမ်းလျှောက်ရှုဖနက်တွေကိုသာဝစ်လာကြတာကြောင့်ဖနက်တိုက်လုပ်ငန်းတွေရက်တည်းအခက်ကြုံနေပါတယ်။ဒါပေမဲ့လည်းတချို့ကတော့မျိုးရိုးစင်ဆက်ကနေဆင်းသက်လာတဲ့အမှုအချင်းတစ်ခုအနေနဲ့စီးထားတဲ့ရှုဖနက်တန့်စင်နေဖို့ဖနက်တိုက်ဆိုင်ကိုဝင်လို့ရှိပါတယ်
။ My father used to take the train down
အဖေကရထားစီးပြီးမျိုးလေကိုနေ့တိုင်းလာလေးရှိပါတယ်။လာစဉ်လာတိုင်းတောက်ကြနေမနဲ့ဆိုရင်အလုတ်ကအပြန်ဖြစ်ဖြစ်အသွားဖြစ်ဖြစ်ကျွန်တော်ကသူနဲ့လိုက်လာပြီးဖန်စတေရှင်မှာဝင်ဖနက်တိုက်တာကိုထိုင်ကြည့်ပါတယ်။အနှစ်30ကြာပြီးတဲ့နောက်မှာတော့အဖေလိုပဲကိုလဲထိုင်ပြီးဖနက်ပြောင်အောင်တိုက်တဲ့ဆိုင်မှာဝင်လေရှိပါတယ်
။အခုလိုဖနက်တိုက်ချင်သူတွေအများတော့ရှိတာမဟုတ်ပါဘူး။ခုကကိုဗစ်ထိန်းချုပ်လာနေတာကြောင့်လုပ်ငန်းနဲ့ရုံးတချို့ပြန်ဖွင့်လာပြီးမဲ့တော်တော်များများကတော့အိမ်ကနေအလုပ်လုပ်ကြပါတော့တယ်။ဒါကြောင့်ဖနက်တိုက်ဆရာလည်းမလိုတော့ပါဘူး။ဖနက်တိုက်လုပ်ငန်းတွေနာမကနာမည်ကြီး Kiwi ဖနက်တိုက်ဆေးထုတ်တဲ့ SC Johnson Company ကြီးကလည်းဝယ်လိုအားချဆင်းလာတာကြောင့် UK နိုင်ငံမှာ Kiwi ဆေးဆက်ရောင်းချတော့မှာမဟုတ်ဘူးလို့ဇန်နဝါရီလကကြေညာပါရယ်ကက်ယောဂါကြောင့်ဖနက်တိုက်ဆေးရောင်းချမှုဟာ2019ခုနှစ်ကထက်စာရင်2022ခုနှစ်အတွင်း29ရာခိုင်နှုန်းပစ္စည်းအရေအတွက်အားဖြင့် 28.3% ပမာဏအထိကျဆင်းသွားတယ်လို့ Nielsen Figures စောင့်ကြည့်အဖွဲ့ကြီးကပြောပါရယ်ဟိုရုံးကဆိုရင်ပန်စတေရှင်ကဆိုင်မှာတရက်ကိုရှူဖနက်80ကနေ100လောက်အထိဖနက်တိုက်ပေးရပေမဲ့ခုအခါအင်္ဂါကနေကြာလာပေးနေအထိတရက်ကို30ကနေ50အထိလောက်ပဲတိုက်ရတော့တယ်လို့ဆိုပါတယ
် Since pandemic start
ကယောဂါစားကလေးကဖနက်တိုက်တဲ့လုပ်ငန်း85ရာခိုင်နှုန်းလောက်အလုံးမဖြစ်တော့ပါဘူးဆိုင်လာတဲ့လူတွေကယုံသမားတွေများတော့အဲ့ဒီကာလအိမ်မှာပဲလှုပ်လှုပ်ကြတာကြောက်မှာယုံပြန်လာကြချိန်မှာလဲဆိုင်ငားတဲ့လူတွေရောဆိုင်ငားတွေရောချက်ချင်းတော့အဆင်ပြေမှာမဟုတ်ပါဘူးဒါပေမဲ့တဖြည်းဖြည်းနဲ့တော့အဆင်ပြေလာမယ်ထင်ပါတယ်ဘယ်တော့လဲဆိုတာတော့မပြောတတ်ပါဘူ
းဈေးနှုန်းကလည်းအရင်တုန်းကအတိုင်းတရံတိုက်ခ8ဒေါ်လာသာယူရာကြောင်းခုလိုငွေကြေးဖောင်းပွားနေတဲ့အချိန်မှာဟိုရုံးကလူအချိန်ပြည့်ဝန်ထမ်းတွေမထားနိုင်တော့ပဲကန်ထရိုက်ဝန်ထမ်းတွေကငှားထားနိုင်တော့တယ်လို့ဆိုပါတယ်တချို့ဆိုင်တွေမှာလဲဝန်ထမ်းအင်အားလျှော့ချပါတယ
် I usually to make it before
ဖနက်တိုက်ဖို့တော်တော်များများလာကြလေရှိပါတယ်အခုတော့ဆိုင်ဝန်ထမ်း3ယောက်မှ1ယောက်ပဲကျန်ပါတော့တယ်အရင်ကလူ60 80လောက်လာရကနေခုဆိုရင်တရက်ကို10ယောက် 15 ယောက်ပဲလာပါတော့တယ
်ခုလိုဂျင်နရီကြောင့်ဆိုင်ငန်းပိုင်ရှင်ကဆိုင်ငားကမယူပဲကူညီပေးထားတယ်လို့ဆိုပါတယ်ကာဒန်နက်စ်အပါဝဲဖနက်တိုက်လုပ်ငန်းရှင်တွေကတော့အတော်အလာတွေဟိုတုန်းကလိုပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်နေကြပါတယ်ခင်ဗျာအစိုးရထုတ်ပြန်ထားတဲ့ဖုန်းကွန်ပျူတာတွေကနေတရုတ်နိုင်ငံကပိုင်ဆိုင်တဲ့လူမှုကွန်ရက် TikTok application ကိုဖြတ်ဖို့ American အစိုးရကအမိန့်ထုတ်ပြန်ပါတယ်ဒီ application ကတဆင့်အချက်လက်ထောက်လန်းလာမှာကိုစိုးရိမ်နေကြောင်းတခြားနိုင်ငံတွေကလည်း TikTok ကိုဖြတ်ဖို့ဆောင်ရွက်လာပါတယ် TikTok သုံးသူတွေဟာပုံမှန်အဖြစ်တော့သူတို့အသုံးပြုနေတာကနေတခြားအစိုးရတည်းရဲ့အတွက်စိတ်ဝင်စားစရာဖြစ်လိမ့်မယ်လို့မထင်တာကြောင့်တတိလက်လို့အသုံးပြုကြပေမဲ့ဒါအမြင်မမှန်ဘူးလို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
For example critical infrastructure
American ပြည်ထောင်စုရဲ့အခြေခံအဆောက်အဦနဲ့ဖြစ်တဲ့ nuclear ဆွမ်းအင်စက်ရုံ Siskan Sarar တွေဒါအရေးကြီးတာမဟုတ်ပဲအစားအသောက်ထုတ်လုပ်တဲ့ဆက်ရုံစေဝါဆက်ရုံဘန်စတော့ဈေးကွက်နဲ့အရေးကြီးသုတေသနလုပ်တဲ့တက်တိုတခွဲခန်းတွေလည်းအင်မတန်အရေးပါပြီးတော့အဲဒီကအချက်လက်တွေဟာမကြွယ်ပဲ TikTok 300ကနေပေါက်ကြားသွားနိုင်ကြောင်း John Hopkins Tech တို့အချက်အလက်လုံခြုံရေးဆိုင်ရာဌာနအကြီးအကဲ Anton Dabura ကပြောသွားတာပါကူကာ TikTok ကိုရက်30အတွင်းဖြတ်ကြဖို့ American ပြည်ထောင်စု Federal Agency တွေကိုညွှန်ကြားထားကြောင်းအင်ဘူရောကတင်းလာနေမှာပြောကြပါရယ် American Congress လွှတ်တော်
Soya, American Tapuarine, American Pine Towetoma, TikTok Don't Kurago, Damien Pigman Tawarakma.
ကောင်းစီစဉ်တင်ဆက်တဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်။ကမ္ဘာငလျင်ရဲ့ဝင်ကြီးနှစ်ခုထဲကတစ်ခုထဲမှာတည်ရှိနေတဲ့မြန်မာနိုင်ငံမှာ ARR မြို့ကြောင်ဟာစကိုင်းပြက်၍နဲ့အပြိုင်ရှိနေတာကြောင့်ငလျင်အန္တရာယ်ရှိနေပြီးတော့ဒီငလျင်ကြောင်ပဲမြေစီးလွားအင်အားပြတ်သုံးမှုဟာမြို့ကြောင်တစ်လျှောက်ကမြို့ကြီးတွေအတွက်ဘယ်လိုတက်ရောက်မှုရှိနိုင်လဲဆိုတာကိုဘူမိနည်းပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါက်ခမျိုးသက်ကမြင်မြန်ပြီးတော့ဒီသတင်းပတ်သိပ္ပံနဲ့နည်းပညာအစီအစဉ်မှာတင်ဆက်ပေးထားပါရရှင
်မြစ်ချောင်းတွေကိုအာကိုပြီးတိဆောက်ကြတယ်မြို့ရွာတွေထဲမှာအေရီမြစ်ချောင်းပေါ်ကမြို့ရွာတွေအတွက်စကိုင်းပြည့်ရွနဲ့တူတွဲနေတဲ့ငရင်ဟာအတော့ကိုစိုးရင်စရာကောင်းတယ်လို့ဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကိုကပြောတယ်
ကလူနေစောက်ဦးတွေရှိလာတာလူနေစောက်ဦးတွေရှိလာတဲ့အတွက်ကြောင့်မလို့ငလျင်လှုပ်ပြီးဟဲ့ဆိုလို့ရှိရင်ကျိုးဆက်တဲ့အဆောက်အဦးတွေပြက်စီးမယ်လူတွေသေမယ်ပေါ့ဆိုတော့အဆောက်အဦးတွေပြက်စီးမယ်လူတွေသေမှာဖြစ်တဲ့အတွက်ကြောင့်မလို့လူတွေရဲ့ဆုံးရှုံးမှုကိုစိုးရင်တော့အဲ့ဒီဆုံးရှုံးမှုကကျွန်တော်တို့ဒီနည်းပညာတွေခင့်မီတိုးတက်လာတာနဲ့အတူဆုံးရှုံးမှုတောင်မှလည်းကြီးမားလာတယ်ဘာဖြစ်လို့လဲဆိုတော့လူတွေဥယျာဉ်တွေထူထပ်လာတယ်ပေါ့ကမ္ဘာပေါ်မှာကြည့်လိုက်လို့ရှိရင်လူတွေရှိတဲ့နေရာမှာရေကြီးရတော့ငလျင်လှုပ်တယ်လို့ဖြစ်တယ်ပေါ့နော်ဆိုတော့အာတော့တွေ့လိမ့်မယ်အဲအကြောင်းရှိတယ်လူတွေရဲ့မျိုးတွေရွာတွေတည်တဲ့အချိန်မှာဘာလို့ဆိုရေနားနည်းနည်းကိုတည်ရတာလေကျွန်တော်ရေအသက်ကတမနဲ့ပေါ့ဆိုတော့အဲ့ဒီကနေတည်ပြီးတော့နှစ်ပေါင်းများစွာကြာလာတဲ့မျိုးကြီးတွေဒီဘာဖြစ်လာလဲဆိုတိုးချဲ့လာတာဖြစ်ပြီးအထက်မြင့်ဆောင်ဦးတွေတိုးချဲ့လာတိုးချဲ့လာတဲ့အချိန်မှာသူနဲ့တွဲပါလာတဲ့ငလျင်ကိုတတိမထားမိဘူးပေါ့အဲ့လိုနေရာတွေကများသောအားဖြင့်ငလျင်ကြောတင်ရနေရာတွေဖြစ်နေတာကိုသွားပြရတယ်။မြစ်တေချောင်းနေဆိုတော့ဘရမ်ဆူမြေဒီတူအားနေတဲ့နေရာတွေစီးစင်တာတိုက်စားလွယ်တဲ့နေရာစီးစင်တာတိုက်စားရလွယ်တဲ့နေရာတွေဒီပြည့်ရည်ရှိတဲ့နေရာတွေဖြစ်နေတယ်။ပြည့်ရည်ရှိတဲ့နေရာဒီဘာဖြစ်လဲတိုက်ကြီးများဒီအောက်ကကြောက်ချက်တွေလှုပ်ရှားတဲ့နေရာဖြစ်နေတယ်။ကြောက်ချက်တွေလှုပ်ရှားတဲ့နေရာဒီငလျင်နဲ့ဆက်နွယ်နေရဆိုတော့သူတို့ကဒီကျွန်တော်တို့ geological hazard ဆိုရင်ဘူမိအန္တရာယ်ပေါ့နော်ဘူမိပေးရပေါ့တိုင်းနဲ့နီးစပ်တဲ့နေရာတွေဖြစ်နေအဲ့တော့အဲ့လိုနေရာတွေမှာဘာဖြစ်မလဲဆိုတော့ငလျင်တို့မယ်ရေကြီးမယ်ဖြစ်တတ်တာဖြစ်တဲ့အတွက်ကြောင့်မလို့လူနေထူထပ်လာခြင်းခင်မိတိုက်တာအဆောင်ဥတွေတိုးတက်များပြားလာခြင်းလမ်းမဆက်တွေတိုးတက်များပြားလာခြင်းအဲ့ဒီပြင်မကောက်ဆယ်ဒီပါသူကလူလာတော့ပေါ့တော့ဆိုလူတို့ကိုပေးဖို့ရေဖို့လူလာတော့ရေလိုတဲ့ခါကျတော့အဲ့ဒီမျိုးပြရဲ့အနီးနားတော့ကမှဆယ်ဒီဆောက်အောင်ဆယ်ဆောက်ပြီးတော့ရေဒီပေးရဆိုတော့မျိုးတွေနည်းနေမှာငလင်လို့သူ့ရဲ့အကျိုးဆက်တည်းကလူတွေတင်သိဆုံးတော့မဟုတ်ဘူးတကယ်လို့များဆယ်တွေကပေါက်သွားမယ်ကျိုးသွားမယ်ဆိုလို့ရှိရင်အဲ့ဒီကတခါရတဲ့တခါပေးရတခါတင့်မှာဆိုတော့ကျွန်တော်တို့ကအရန်ဝင်နေဒီဥစ္စာသတိထားတင်တာပေါ့
အခုမြန်မာနိုင်ငံမှာဆိုလဲဒီ AR မြစ်ကြောကြီးဝင်ကျင်မှာပေါ့နော်စကိုင်းပြည့်ရည်ငါမှာတည်တယ်ဆိုတော့ဒီမြစ်ချောင်းနေနားမှာနီးတဲ့နေရာမှာမြို့တည်ထားလို့ငရင်နဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဟိုမြေကြီးရဲ့အနေအထားပေါ့နော်ဟိုဘလို့ဘာကြောင့်များဒီလောက်တောင်အန္တရာယ်ကြီးလဲဆိုတော့ပြောပြပေးပါဟု
တ်ကဲ့ပါဗျာအဲ့တော့မြစ်တွေချောင်းတွေရှိတဲ့နေရာမှာရှိတဲ့ဒီမြေလွာပေါ့ကျွန်တော်တို့မြေလွာတွေကညာတော့ဖြစ်တော့ကျစ်လက်သိပ်မှုရှိကောင်းရှိလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဖျားရီကြောင့်မလို့သို့တော့သူကတွဲဆက်အားမရှိတဲ့ကြောက်တော်တွေဖြစ်နေတွဲဆက်အားရှိလာလို့ရှိရင်ကြောက်အနေအထားရောက်သွားတယ်ကြောက်တယ်ဆိုလို့ရှိရင်ကျွန်တော်တွဲဆက်ပစ္စည်းနဲ့သူကတွဲတာလေတွင်းတွက်တွေအကုန်လုံးတွဲဆက်ထားဆိုတော့ဒီမြေစီလွာလို့ကျွန်တော်တို့ကမြန်မာတွေကတော့သုံးတာပေါ့ဆွဲလို့သုံးနေတာရယ်ကျွန်တော်ကြိုက်တဲ့အသုံးတော့ကတော့ material အနေနဲ့သုံးတာရှိတယ်ဒါတော့ဒီ engineer တွေအသုံးများတဲ့ transfer unconsolidated material လို့ခေါ်တယ်တွဲဆက်အားမရှိတဲ့ material စီအဲ့ဒီပုံမှာပဲမျိုးတွေတည်ထားတာများတယ်ဒီမြစ်တွေချောင်းတွေပြီးမှရှိတာသူကပို့ချတာတဲ့အနေကြီးပဲရှိတာဟုတ်ဒီမြစ်ချောင်းတွေအများနဲ့လဲသူကပြောင်းရွှေ့နေသူပြောင်းရှိတဲ့တဲ့ကြောင့်မှဒီပို့ချတဲ့အတဲ့အဲ့ပို့ချထားတဲ့မြေထုတွေပေါ်မှာကျွန်တော်တို့ကမြို့တွေတည်ထားတဲ့အတွက်ကြောင့်မလို့အောက်ခံအဆောက်အဦတွေဆောက်ထားတဲ့ foundation တွေဒီအားမကောင်းဆိုတဲ့အပေါ်မှာရှိအဲ့လိုရှိတဲ့နေရာမှာမြင်းငလျင်လှုပ်လိုက်လို့ရှိရင်မြင်းငလျင်ရဲ့ line B wave နဲ့ S wave ဆိုတာနှစ်မျိုးရှိတယ်
အဲ့ဒီမှာ S wave ဆိုတာကတော့ short wave ခေါ်တာပေါ့အဲ့ဒီဆိုင်ကတကယ်လို့ကြောက်ရတဲ့ကခုနလိုတွဲဆက်အားလည်းမကောင်းဘူးအဲ့ဒီမှာလည်းသူက saturated ဖြစ်နေမယ် saturated ဖြစ်နေမှာဆိုတာအဲ့ဒီမှာရေတွေကိုအောင်းနေမယ်ဆိုလို့ရှိရင်သူက liquefaction ဆိုတဲ့ဥစ္စာဖြစ်တတ်ပါတယ်ဖြစ်တတ်တယ်ဆိုတာနဲ့သူကသူ့ရဲ့ဒီအောက်မှာရှိတဲ့ဒီငဘောကရှိတဲ့အားဒီ foundation ဆွမ်းအားဒီပျက်စီးယိုယွင်းသွားတယ်ပျက်စီးယိုယွင်းသွားတဲ့အခါမှာအားမရှိတဲ့လောက်ဖြစ်သွားတဲ့အချိန်မှာအပေါ်အဆောက်အဦးသူကခံပြေးရနိုင်စားမရှိတော့အဆောက်အဦးကပြူကျမှာ
အဲ့ဒါလေးကိုနည်းနည်းမျက်စီတဲ့ပုံနည်းနည်းရှင်းပြပေးပ
ါဒီမျက်စီလွားထဲမှာဆိုလို့ရှိရင်မျက်ရည်ဆိုတာရှိတတ်ပါတယ်တကယ်လို့မျက်ရည်မရှိဘူးဆိုလို့ရှိရင်ခုနကပြောတဲ့ liquefaction ဖြစ်ဖို့အလားအလာမရှိပါဘူးတော့မျက်ရည်က sinking ဖြစ်နေတယ်နော် sink ဖြစ်နေရတဲ့အကြောင်းရင်းဒီ Bangkok မြို့မှာသူက ground water ကိုသူကအရန်တုံးတယ်မျက်ရည်အရန်တုံးတယ်တုံးတဲ့အခါကျတော့မျက်ရည်ရဲ့ water table ကျကျကျကျသွားတယ်ကျသွားတဲ့အခါကျတော့ water table ကျသွားတဲ့အခါကျတော့အပေါ်မှာရှိတဲ့ဒီခုန unconsolidated material စီဒီ compaction ဖြစ်တယ် compaction ဆိုတာရေနေရာမှာကျသွားတာပေါ့ရေရှိတော့ရေအတွက် pressure နဲ့သူကခံထားတာပုံမှန်တော့ S wave လှုပ်လိုက်တော့ဒီရေကလှုပ်ကုန်ပြီးတော့ forward pressure ခုနဥစ္စာရဲ့ခုနဘယ်လိုခေါ်မလဲဒီကျွန်တော်တို့ညီမြကြီးပြတ်သွားတာတကယ်တမ်းကျတော့သူတို့ကရှိရတဲ့ညီမြကြီးဒီ foundation ညီမြကြီးပြတ်သွားတာပြတ်သွားပြီးတော့ခံထားနိုင်တဲ့အင်အားမရှိတော့အဲ့ဒီပေါ်ဖြစ်တယ်ဆိုတော့မြေအောက်ရေရှိနေလို့ရှိရင်ဒီမြေအောက်ရေကဒီခုနကျွန်တော်တို့ပြောတဲ့ဒီ unconsolidated material တို့တွဲဆက်မှုမရှိတဲ့အမှုန်နေစားကြောက်မှုန်နေစားထဲမှာသူကရေရရှိနေအဲ့ဒီရေကလည်းသူကတံပြန်ဖြည့်အားကိုပေးနိုင်တဲ့ဖြည့်အားရှိအဲ့ဒါကိုကျွန်တော်တို့ pore water pressure လို့ခေါ်တယ်အဲ့ဒီရေကျူးရတွန်းကန်အားပေးရတဲ့အတွက်ကြောင့်မလို့သူ့ဘောင်ဆောက်တဲ့အဆောက်အဦခံနိုင်နေရှိငလျင်လုံးလိုက်တဲ့အခါကျတော့အဲ့ဒီခုနပြောတဲ့ကျွန်တော်တို့ကြောက်မုံကြားတွေတဲမုံကြားတွေမှာရှိတဲ့ရေတွေဒီသူကလှုပ်ခတ်သွားတာ။လှုပ်ခတ်သွားတော့ငကူရှိတဲ့အနေထားကနေဒီရေတွေကရွေ့ရှားသွားတာ။ရွေ့ရှားသွားတဲ့ရေတွေကတနည်းအားမှာသွားဆုမိလိုက်တဲ့အခါကျတော့ကျွန်တော်တို့နုံးမြေလိုဖြစ်သွားတယ်။တနည်းအားမှာရေတွေများကငကူရေတွေကညီညီမျှမျှသူကတနည်းအားထဲမှာရှိနေတာနေပြီးတော့ငလင်းရဲ့လှိုင်းကြောင်လို့ဒီရေတွေကတနည်းအားကိုရွေ့ရှားစီးသွားတဲ့အချိန်မှာရေတုများသွားတဲ့နေရာမှာဒါပြစ်ပါပြစ်လဲဆိုတော့ရွှေနုံလို့ဖြစ်သွားပြီးတော့အပြော့သွားပြီးတော့အဲ့ဒီပြော့တဲ့နေရာဟိုနေရွှေနုံနေရာသူကခုနပြောတဲ့ဒီအဆောက်အဦတွေထန်းထားနိုင်တဲ့အင်အားမရှိတော့ဘဲနဲ့ပျက်စီးသွားခြင်းဖြစ်ပါတယ
်။ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရပါမယ်။ဒေါက်ခင်မြို့သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီစီစဉ်တဲ့ဒူ view ကထုတ်လွှင့်တဲ့ပတ်စင်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ view ရဲ့ internet website လိပ်စာ bamis.voanews.com နဲ့ view ရဲ့ facebook နဲ့ youtube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်အခုကတော့နောက်ဆုံးကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲတင်ပြပေးပါဦးမယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖျက်လိပက်စနစ်နဲ့လှုပ်ဆောင်မှုတွေကလူခွေချိုးဖောက်မှုတွေကိုအချိန်ချင်းဖြစ်နေအောင်တွန်းအားပေးနေတယ်လို့ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးကပြောကြားလိုက်ပါတယ်။မစင်မချင်းလေကြောင်းကတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာအရက်သားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်အောင်ရွာတွေကိုလုံးဝဖျက်ဆီးလိုက်တာလူသားချင်းစာနာတဲ့အထောက်ပံ့တွေမပေးနိုင်အောင်တားဆီးတာစားတဲ့ဒီဖျက်လိပက်စနစ်ကျင့်သုံးနေတာကိုမြန်မာနိုင်ငံလူခွေအစိုးရခန်းစားမှာဒီလူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကထောက်ပြထားပါတယ် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်အဖွဲ့ဝင်ဦးဖြိုးမင်းသိန်းနဲ့ဘိုးကော်မတီဝင်၃ဦးကိုပါတီဝင်အဖြစ်ကနေအပီးပိုင်ထုတ်ပယ်လိုက်တယ်လို့ NLD ဘိုးအလုံးအမှုဆောင်ကော်မတီကဒီကနေ့မှကြေညာချက်ထုတ်ပြန်ပါတယ်ဦးဖြိုးမင်းသိန်းအပြင်ဘိုးကော်မတီဝင်တွေဖြစ်တဲ့ဒေါ်စန္နာမင်းဦးတိုးလွင်ဦးဝင်းမြင့်အောင်တို့ကိုထုတ်ပယ်လိုက်ကြောင်းနဲ့သူတို့ရဲ့ပြောဆိုဆောင်ရွက်မှုတွေဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဘလို့မှသက်ဆိုင်ခြင်းမရှိကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး G20 နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးအတွင်းဒီ Ukraine ပေါ်ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့ဘာသဘောတူညီချက်မှမရဘဲပြီးဆုံးသွားပါတယ်။ရုရှားအပေါ်အပြစ်တင်တဲ့အသုံးအနှုန်း G20 ကြေညာချက်မှာထည့်သွင်းမှာကိုရုရှားနဲ့တရုတ်တို့ကလက်မခံခဲ့ကြပါဘူး။ထ ိုင်းနိုင်ငံမှာကျင်းပလေရှိတဲ့အမေရိကန်စစ်တပ်နဲ့ပူရဲစီရေးလက်ချင်းနဲ့ကော့ဘရာဂိုးရွှေမွေဟောက်စီရေးလက်ချင်းမှုဒီကနေ့ထိုင်းကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေချွန်ဘူရီပြည်နယ်ဟက်ယောက်ကန်းကြီးကန်တက်တိုက်ပွဲမှာပါဝင်လက်ချင်းပါတယ်ဒီစီရေးလက်ချင်းမှုမှာဒီဒေတာရင်းနိုင်ငံတွေတချို့ပါဝင်ခဲ့ပါတယ
်သတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးခဲ့တာပါရှင်တောက်ကြန်ညရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့စက်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrat Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကည10နာရီကနေ17နာရီမှလည်းတချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်မြန်မာ channel ညာ9နိုင်ကနေ10နိုင်အထိထုတ်လွှင့်တဲ့အခုစီစဉ်ကိုတော့ line to meter 1925နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အားလုံးပဲဗီဗီယာကင်ဝေးကြပါစေကျမတော့ခင်ဗျူထွေးပါရှင်
This program has come to you from the Voice of America, Washington.